Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ3ရက်နေ့ဗိုလ်ဒူးနေညပိုင်းဗီဒီယိုအစီအစဉ်လေးကိုအမေရိကန်တရားစုမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ24 25 32နဲ့51တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအစ်တန်စမဒီညတက်စီစဉ်လေးကိုတင်ဆက်ပေးပါမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းလေးတွေမှာတော့တောင်နှင်းမြကိုရီးယားကဆက်ဆံရေးမှာထူးခြားတဲ့လက္ခဏာတစ်ခုဖြစ်နှစ်နိုင်ငံနယ်စပ်ကဆက်သွယ်ရေးလမ်းကြောင်းကိုဒီကနေ့ပဲပြန်လည်ဖွင့်လှစ်လိုက်ပါတယ်။အီရန်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာရက်တန်ကြာရှိလာချိန်မှာပဲအစိုးရထောက်ခံပွဲတွေလည်းနိုင်ငံအနှံ့ပေါ်ပေါက်ခဲ့တဲ့အကြောင်းနိုင်ငံမှာရုံးမြင့်တင်ကြားကပြသလိုက်ပါတယ်။ဒီလိုထွက်ချမ်းရောက်နိုင်ငံတကာသတင်းတွေကိုတော့မတန်ငီထိုင်တဲ့သူကြီးညာပြသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြရမယ်ဒီမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကားသူတွေကိုပြန်လက်ခံဖို့အရေးနဲ့ပတ်သက်ပြီးတော့
အူမအပြင်ထွက်ပြီးတော့ဒီရေထဲမှာငားရှာတယ်ဆိုလို့ရှိရင်လေအကယ်၍လက်ဒီလုံးချုံကြီးကတွေ့လို့စစ်ချင်ဒီကပ်ဆေးထုတ်ပြလိုက်တာနဲ့အော်ဒါပြန်ပါနိုင်ငံထဲမှာဒီလေလူပါလားဆိုတဲ့သက်ပြဖြစ်တယ်။ဒါကိုကျွန်တော်ကသိချင်ပြရှင်းပြတော့
NBC ကနေပတ်သက်ပြီးတော့လူကေပြည်ဝန်ကြီးဒေါက်တာဝင်းမြင့်အေကာကုလို့ပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါ့အပြင်ဒီနှစ်တကူညကလပ်မှာရင်ဖြစ်ရင်းနဲ့တည်ဆုံရတဲ့လူငယ်ရဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့လုံချုံကြီးတရားရေးပိုင်းရှုထောင့်နောက်ပြီးတော့ဒီနေပြည်တော်လေးစိတ်မှာတရားမဝင်လက်နက်ဖမ်းမိတဲ့အမှုအတွက်ဒုတိယကြိမ်ရုံးထိပ်တဲ့တည်းအလုတ်သမားတွေရဲ့နေဆုံးလစာကို4800အဖြစ်ပြောင်းလဲတက်မှတ်လိုက်တဲ့တည်းအစတွေကလည်းဒီညပိုင်းမှာနှာစင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတည်းတွေကိုကိုအောင်လေဦးနဲ့မဲတင်ကြီးထက်တို့ကကြေညာပေးတော့မှာပါရှင
်။တိမမှုတွေနည်းနည်းချီချီထွားနေတဲ့တောင်နှက်မြောက်ကိုရီးယားတို့ကြားဆက်ဆံရေးတွေတိုးတက်အောင်ကြိုးပမ်းရမှာထူးခြားတဲ့လက္ခဏာတစ်ခုဖြစ်နိုင်ငံနယ်စပ်ကဆက်သွယ်ရေးလမ်းကြောင်းကိုဒီကနေ့ပဲပြန်လည်ဖွင့်လှစ်လိုက်ပါတယ်။နိုင်ငံခြားပန်ချထားတဲ့စစ်မဲ့ဆောင်ဒေသကပန်မွန်ကျုံနယ်စပ်ချေးရွာခြေဆိုင်မြောက်ကိုရီးယားတာဝန်ရှိသူတွေတိကျဆက်သွယ်ရေးတယ်လီဖုန်းကတစ်ဆင့်ဆက်သွယ်ခေါ်ယူခဲ့တာဖြစ်ကြောင်းတောင်ကိုရီးယားရာရှိတွေကပြောဆိုလိုက်ကြပါ။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပက်ထင်းတက်မစ်ဆိုင်းတုံးတွေဆက်လုပ်နေတဲ့အတွက်နိုင်ငံပူးတွဲဖွင့်လှစ်ထားတဲ့စစ်မှုဆောင်လုပ်ငန်းတွေကိုတောင်ကိုရီးယားဘက်ကရပ်ဆန့်လိုက်ပြီးနောက်မှာပဲမြောက်ကိုရီးယားကလည်းတိကျဆက်သွယ်ရေးလမ်းကြောင်းကို2016ခုနှစ်ဖေဖော်ဝါရီလကတည်းကဖျက်တောက်ထားတာဖြစ်ပါတယ်။နိုင်ငံဆက်ဆံရေးတွေကိုကြီးကြပ်ရတဲ့မြောက်ကိုရီးယားအေဂျင်စီရဲ့အကြီးအကဲရီဆွန်ဂွန်ကတော့ဖြောင့်မတ်တဲ့သဘောထားရိုးသားတဲ့အပြုအမူနဲ့ထိတွေ့ဆက်ဆံမှုကြိုးပမ်းခဲ့တာဖြစ်တဲ့အကြောင်းတိကျဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လှစ်ကြောင်းဒီနေ့ဆော့ဘိုင်းကြီးညာတဲ့ထုတ်ပြန်ချက်ကိုနိုင်ငံပိုင်ကိုရီးယားဘုတ်သတင်းအေဂျင်စီကဖော်ပြရမှာပြောဆိုလိုက်ကြပါ။တောင်ကိုရီးယားနဲ့တိုက်ရိုက်ဆက်သွယ်ပြောဆိုဖို့နဲ့ရှေ့လာတဲ့တောင်ကိုရီးယားနိုင်ငံပြောင်းချမ်းမြို့မှာကျင်းပမယ်ဆောရစီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားအားကစားသမားတွေရှင်ပြန်နိုင်ရေးဆွေးနွေးဖို့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆီလွတ်လို့ကြောင်းတင်းလာနေတုန်းကမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ကနှစ်သက်ခုမင်ကိုပြောကြရမှာထပ်သွင်းပြောဆိုခဲ့ပြီးနောက်မှာပဲတနင်္ဂနွေကျအေးဆက်ဆက်ဖြစ်နေတဲ့ဆက်ဆံရေးစတင်ပြောင်းလဲလာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ကလန့်ချက်ကိုလက်ခံပြီးပန်မုံကျွန်ရွာမှာနိုင်ငံတတမနေဒီလ9ရက်နေ့တွေ့ဆုံမှုလဲတောင်ကိုရီးယားကမနေ့တုန်းကပဲတုံ့ပြန်ပြောဆိုထားပါတယ်။
ဒီသတင်းပတ်ထဲလောက်မှာပဲမြောက်ကိုရီးယားကပယ်ရင်တန်မစ်ဆိုင်းတုံးထပ်မံဆန်းသတ်မဲ့အရေးရောင်နေထွက်ပေါ်နေတဲ့အပေါ်အမေရိကန်ပြည်အောင်စုကသတိထားတုံ့ပြန်လိုက်ပါတယ်။မြောက်ကိုရီးယားဆန်းသတ်မှုတွေမလုပ်ဖို့မျှော်လင့်ထားကြောင်းနဲ့လုပ်ခဲ့မယ်ဆိုရင်လည်းမြောက်ကိုရီးယားအစိုးရအပေါ်နောက်ထပ်တုံ့ပြန်မှုတွေချမှတ်ရမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေးလေးကကုလသမဂ္ဂရုံးချုပ်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတဲ့မြောက်ကိုရီးယားအပေါ်ယဉ်ကျေးတဲ့ကဘာကြီးအနေနဲ့ညီညီညွတ်ညွတ်သတိထားစောင့်ကြည့်ဖို့နဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အခြေအနေမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းလည်းပြောဆိုသွားခဲ့ပါတယ်။မြောက်ကိုရီးယားကောက်ဆောင်ကင်ဂျုံအွန်းကသူ့စပွဲပေါ်မှာနျူကလ িয়ার လက်နက်တွေပြစ်လွှတ်နိုင်တဲ့ခလုတ်ရှိနေတယ်လို့ပြောဆိုခဲ့တာအပါအဝင်မကြသေးခင်ကချင်းချောက်မှုအစ်စ်တွေပေါ်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့ညကပဲ Twitter ကနေပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာပါ။သူ့မှာလည်းနျူကလ িয়ার ခလုတ်တစ်ခုရှိတယ်လို့သူ့မှာရှိတဲ့ခလုတ်ကပိုကြီးပြီးပိုအင်အားပြင်းတယ်လို့လက်တွေအသုံးချလို့လည်းရတယ်ဆိုတာကိုဆန်းနရိတ်ခါရှားပါပြတ်တောက်နေပြီဖြစ်တဲ့မြောက်ကိုရီးယားအစိုးရတဲကတယောက်ယောက်ကပြောလိုက်ကြပါလို့သမ္မတထရန့်ကအင်တာနက်လူမှုကွန်ရက်ကနေပြောဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားကတာဝန်ပြည့်မစ်ဆိုင်းတုံးတွေပြစ်လွတ်ဆန့်သတ်ခဲ့မှုတဲ့ပျော်ရွှမ်းမြို့တော်မြောက်ပိုင်းမှာလှုပ်ရှားမှုတွေရှိနေကြောင်းသတင်းနေနဲ့ပတ်သက်လို့သတင်းတောက်တွေကမေးမြန်းထားမှာတော့အင်ဂျူရောပြောခွင့်ရဆာရာဆန်ဒန်စ်ကအလုံးကဝိုင်းဝန်းပြီးပုံမကျိုးပန်းသွားဖို့တိုက်တွန်းထားတယ်လို့တုံ့ပြန်နိုင်မဲ့နီလန်ပေါင်းစုံကိုလည်းစဉ်းစားထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။
ဤဝင်နိုင်ငံမှာစီးပွားရေးပြဿနာတွေနဲ့အစိုးရပေါ်မှာရှင်းနှံ့မှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာရဲတံကြားရှိလာခြင်းမှာပဲအစိုးရကိုထောက်ခံပွဲတွေလည်းနိုင်ငံအနှံ့ပေါ်ပေါက်ခဲ့ကြောင်းနိုင်ငံမှာရုပ်မြင့်တံကြားကဒီကနေ့ပဲပြသလိုက်ပါတယ်။ဤဝင်နိုင်ငံအလံတွေကိုဝေယံပြီးနိုင်ငံအုပ်ချုပ်အယာတူလာအလီခါမေနီကိုထောက်ခံကြောင်းကြွေးကြော်နေကြတဲ့လူအုပ်တွေကိုပြသခဲ့တာပါ။ဘာသာရေးကောင်ဆောင်ခါမေနီကတော့ပြီးခဲ့တဲ့သတင်းဘက်ကစတင်ခဲ့ပြီးလူ21ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေဟာပြပအစိုးရရဲ့လှုပ်ဆော်မှုကြောင့်ဖြစ်ရတာလို့အပြစ်ဖော်ထားပါတယ်။ UN နိုင်ငံမှာပြဿနာတွေပေါ်ပေါက်အောင်မကြမ်းသေးရင်ရည်တွေကဆက်လို့ငွေချေးလက်နက်နိုင်ငံရေးနဲ့ထောက်လိုင်းရေးပါဝင်နီလန်ပေါင်းစုံတုံးပြီးတိုင်းပြည်ရဲ့ရန်သူတွေကကြိုးပမ်းခဲ့ကြကြောင်းမနေ့ကရုပ်မြင့်သံကြားမိန့်ခွန်းမှာပြောဆိုခဲ့တာပါ။ချိန်တန်တဲ့အခါဆန္ဒပြပွဲနဲ့ပတ်သက်လို့တိုင်းပြည်ကိုအတိအပြည့်ပြောကြားသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ UN မျိုးသားလူညီညွတ်ကောင်စီအတွင်းရင်မူအလီရှန်ခါနီကတော့ဆန္ဒပြပွဲပြောခဲ့တဲ့အပေါ်အမေရိကန်ဗြိတိန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကိုအပြစ်တင်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ UN ဆွေးနွေးကိုဆန့်ကျင်တဲ့ဆန္ဒပြသူတွေကိုအားပေးကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ရစက်ချင်းချုပ်ပြီးဖောက်ပြန်တဲ့ UN ဆွေးနွေးကိုနောက်ဆုံးမှာ UN လူထုကဆန့်ကျင်ခဲ့ကြကြောင်းမနေ့ကစက်တိုက်စုစုလိုရေးသားတဲ့လူမှုကွန်ရက်မှတ်ချက်တွေမှာပြောဆိုခဲ့တာပါ။သမ္မတဘရက်အိုဘားမားလက်ထက်မှာမမမမထောက်ပံ့ပေးခဲ့တဲ့အကူအညီတွေဟာအကျဉ်းဖက်ဝါရီနဲ့အာဏာပိုင်တွေအိတ်ကထက်သာရောက်ကုန်ပြီးအီရန်လူထုကတော့အစားအစာမလုံလောက်မှုငွေချေးဖောက်ပွားမှုလူခွင့်ရင်ကင်းမဲ့မှုတွေနဲ့ကြုံခဲ့ရကြောင်းနဲ့အခြေအနေကိုအမေရိကန်ကစောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ယူအန်နိုင်ငံချိုင်းဝန်ကြီးဌာနကတော့သမ္မတထရန့်အနေနဲ့တခြားနိုင်ငံတွေကိုထိခိုက်စွာကားတဲ့အသုံးမချတဲ့မှတ်ချက်တွေကို Twitter မှာရေးပြီးအချိန်ဖြုန်းနေမယ်စာအမေရိကန်မှာတနေ့တနေ့လူတွေတချင်နေရတယ်တန်းတဲ့ချီရဲ့အိုးမဲ့အိမ်မဲ့တွေငတ်မွနေသူတွေလို့ပြည်သူရေးကိုအာရုံစိုက်တဲ့ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။
ငွေချေးအထောက်ပံ့တွေကိုဖြတ်တောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်ပြောဆိုပြီးပါလက်စတိုင်းတွေအပေါ်အကြက်ကင်လို့မရတဲ့အကြောင်းပါလက်စတိုင်းအစင်မြင့်တာဝန်ရှိသူတဦးကဒီကနေ့ပဲပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့အမေရိကန်ဒေါ်လာသန်းပေါင်းရာနဲ့ချီပြီးနှစ်စဉ်ထောက်ပံ့ပေးနေပေမဲ့လေပါလက်စတိုင်းတွေဟာဂျေဇူးမတိတတ်သလိုလေးစားမှုလည်းမရှိတဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။လုံရမယ့်အချိန်ထက်ကျော်နေပြီဖြစ်တဲ့ဣသရေလနဲ့ငင်းချမ်းရေးကိစ္စဆွေးနွေးဖို့ကိစ္စမှာလည်းလူလူလားလားမရှိချောင်းလဲပြောဆိုခဲ့ပါတယ်။စစ်ဆန်ညှိနှိုင်းမှုတွေမှာအခက်ခဲဆုံးအပိုင်းတစ်ခုဖြစ်တဲ့ဂျေရုဆလင်နဲ့ပတ်သက်လို့ဆွေးနွေးစရာမလိုအောင်အမေရိကန်ကဆောင်ရွက်ခဲ့ပြီးဖြစ်တယ်လို့ဒီအတွက်လည်းဣသရေလအနေနဲ့ပုံမပေးဆက်ရဖို့ရှိနေချောင်းလဲပြောဆိုခဲ့တာပါ။ဒါပေမဲ့လည်းပါလက်စတိုင်းတွေကတော့ငင်းချမ်းရေးအတွက်ဆက်လက်ဆွေးနွေးဖို့ဆန္ဒမရှိချတဲ့အတွက်ရှေ့လျှောက်အကြည့်အကျယ်ထောက်ပံ့ကူညီမှုတွေဆက်ပေးသင့်သေးရလားဆိုပြီးတော့လေအင်တာနက်လူမှုကွန်ရက်မှာဇက်တိုက်ဆိုသလိုရေးသားခဲ့တဲ့မှတ်ချက်တွေမှာပြောဆိုထားပါတယ်။ဒီကနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးတုံ့ပြန်ခဲ့တဲ့ပါလက်စတိုင်းတာဝန်ရှိသူဟာနန်အာရှရာဝီကတော့ပါလက်စတိုင်းတွေရဲ့ငင်းချမ်းရေးနဲ့တရားမျှတမှုရအောင်ကြိုးပမ်းမှုတွေကိုသမ္မတထရန့်ကဖျက်ဆီးခဲ့တယ်လို့သမ္မတထရန့်ရဲ့တာဝန်မဲတဲ့လုပ်ရက်တွေကြောင့်ပေါ်ပေါက်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေအပါအဝင်ပါလက်စတိုင်းတွေကိုအပြစ်ပုံချနေတယ်လို့လည်းပြောဆိုလိုက်ပါတယ်။အမေရိကန်ကကာလကြာရှည်ကင်ဆွဲခဲ့တဲ့မူဝါဒကနေခွဲထွက်ပြီးဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အတိအမှတ်ပြုကြောင်းသမ္မတထရန့်ကမကြသေးခင်တုန်းကပဲကြေညာခဲ့တယ်လို့တဲလပိမျိုးကအမေရိကန်သံယုံကိုလည်းပြောင်းရွှေ့အခြေစိုက်ဖို့စီစဉ်ခဲ့ပါတယ်။
ဒီဝေမေကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်နဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းဘွန်နိုပြည်နယ်မှာကပလီတစ်ခုမှာအထူးခံဘုံခွဲတက်ခတ်မှုကြောင့်လူ10ဦးတမနဲ့သေဆုံးသွားပါတယ်။ကမ်ပူရူမျိုးကပလီမှာအာယုံတက်ဝတ်ပြုချိန်မတိုင်ခင်မှာပဲတက်ခတ်သူရောက်ရှိလာပြီးဖောက်ခွဲတက်ခတ်ခဲ့တာဖြစ်ကြောင်းနဲ့ပလီစာဦးပြုချက်ဖြစ်စီခဲ့ကြောင်းလည်းမျက်မြင်တွေ့သူတွေကပြောဆိုခဲ့ကြပါတယ်။တက်ခတ်မှုတွေဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းပြောဆိုတာမျိုးမရှိပေမဲ့ဘိုကိုဟာရန်အစွန်းအောင်ဆက်သွေးကြွတွေရဲ့လက်ချက်ဖြစ်တဲ့လက္ခဏာတွေကိုတွေ့ရပါတယ်။နိုင်ငံမျိုးပိုင်းမှာတင်းကျပ်တဲ့အစ္စရေးဟုတ်ချွေးစနစ်ကျင့်သုံးနိုင်မှုရည်ရွယ်တက်ခတ်နေတဲ့ဘိုကိုဟာရန်ဆက်သွေးကြွအဖွဲ့ရဲ့ရှင်းလင်းချာပုံကံမှုတွေအတွင်းမှာတော့လူပေါင်း2000အထိသေဆုံးခဲ့ရတာပါ။ဆက်သွေးကြွတွေရဲ့ပြင်းထန်တက်ခတ်မှုတွေအတွင်းမှာတော့ရဲတွေအရသားတွေခရီးရန်ဖျားကြောင်းတွေပလီတွေလည်းပါဝင်လို့ရှိပါတယ်
။ကင်ညာရဲတပ်ဖွဲ့ဝင်5ဦးစီးနင်းလာတဲ့ကားကိုအစ္စလာမ်ရဲ့အစွန်းရောက် El Shabab အဖွဲ့ဝင်တွေကဒီကနေ့ဗုဒ္ဓဟူးနေ့မှာတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ရပါတယ်။ ဆိုမာလီယာနယ်စပ်အနီးကင်ညာနိုင်ငံမြောက်ပိုင်းမန်ဒီရာပြည်နယ်ကိုခီးထွက်လာတဲ့အရန်ရဲတပ်ဖွဲ့ဝင်၃ဦးနဲ့အကြီးနက်အရာရှိ၂ဦးတို့သေဆုံးခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ဆိုမာလီယာမြို့တော်မိုဂါဒီရှုကနေအယ်ရှဘတ်စစ်သွေးကြွတွေကိုတိုက်ထုတ်တာမှာကင်ညာဘက်ကတပ်ဖွဲ့ဝင်တွေဆစ်လွတ်ချထားမှုကိုလက်တုံပြတဲ့အနေနဲ့ဆိုမာလီယာအခြေစိုက်အယ်ရှဘတ်စစ်သွေးကြွတွေက2011ခုနှစ်ကတည်းကကင်ညာနိုင်ငံတွင်းမှာတိုက်ခိုက်နေတာဖြစ်ပါတယ်။ဆိုမာလီယာအစိုးရကိုဖျောက်ချပြီးတင်းကျပ်တဲ့အစ္စလာမ်ရဲ့အုပ်ချုပ်ရေးပုံစံဖော်ဆောင်ဖို့ကြိုးစားနေတဲ့အယ်ရှဘတ်စစ်သွေးကြွအဖွဲ့ကဆိုမာလီယာနိုင်ငံတွင်းမှာလှုပ်ရှားနေစေဖြစ်ပါတယ်။အစိုးရစစ်တပ်နဲ့ရဲသားတွေကိုပစ်မှတ်ထားပြီးဘုံးဖောက်ခွဲတိုက်ခိုက်မှုတွေကိုလည်းလှုပ်ဆောင်ခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့နေရာထရော်များမှာစံချိန်ချိုးလောက်အေးရန်ခံရပြီးမကြာသေးခင်တရင်ပတ်တွေအတွင်းလူကိုယ်ဦးတမနဲ့သေဆုံးရသလိုအခြေအနေဟာဒီနဲ့ပိုဆိုးလာနိုင်ကြောင်းလဲမိုးလေဝသခန့်မှန်းသူတွေသတိပေးနေကြပါရဲ့အမေရိကန်ပြည်ထောင်စုကပြည်နယ်ပေါင်း50နဲ့ပြည်နယ်40မှာလေတွေတက်ကပ်ပြီးရေကမ်းမှတိအေးရန်ခံရနိုင်တဲ့အကြောင်းမနေ့တုန်းကပဲအမျိုးသားမိုးလေဝသဌာနကလည်းသတိပေးချက်ထုတ်ပြန်ထားတာပါအတိတ်ဒေသကအေးလိုင်းတွေကြောင့်တာမန်ထက်အေးတဲ့လွန်ကဲမှုတွေအချိန်တော်ကြာကျွမ်းနိုင်တယ်လို့အမေရိကန်အလဲပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာရှစ်သတင်းပတ်ထဲအထိအနေရရှိလောက်လေးတွေတက်ခတ်နိုင်ကြောင်းလည်းသတိပေးထားပါတယ်ပုံမှန်အားဖြင့်ပုံနွေးလေးရှိတဲ့ Texas, Louisiana, Mississippi နဲ့ Alabama ပြည်နယ်တွေပါဝင်ပြည်နယ်တော်များမှာဒီကနေ့ထိရေကဲမှအရောက်အေးရန်ခံရနိုင်ကြောင်းလည်းအမျိုးသားမိုးလေဝသဌာနကပြောဆိုထားပါ Alabama ပြည်နယ်မှာတော့ရေကဲမှ 13 ဒီဂရီ Celsius အထိအေးရန်ခံရသလို Texas ပြည်နယ် Austin မြို့မှာလည်းကျုံတောင်းကျုံခဲနှင်းမုန်တွေကျခဲ့တဲ့အထိပါတောင်ပိုင်းဒေသတွေပါဝင်အေးရန်ခံရတဲ့မြို့တွေမှာတော့အာနာဝင်ကနွနွထွေးထွေးနဲ့နားနေစရာနေရာတွေကိုလည်းဖွင့်လှစ်ပေးထားပါတယ်ဇန်နဝါရီလမှာပြင်းပြပူချိန် 16 ဒီဂရီ Celsius လောက်သာရှိခဲ့တဲ့ဂျော်ဂျီယာပြည်နယ်မှာလည်းရေကဲမှအောက်1ဒီဂရီအထိကျဆင်းခဲ့တာပါအမေရိကန်တစ်လွှာကဆေးရုံတွေမှာလည်းအေးရန်လွန်ကဲမှုကြောင့်ရောက်လာတဲ့အရေးပေါ်လူနာတွေကိုကုသပေးရတယ်လည်းရှိနေပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့မိတ်ဆွေလက်တွဲပင်နိုင်ငံအဖြစ်ဆက်လက်ရည်တည်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတဦးထင်ကျော်ချန်ကိုပေးပို့တဲ့လွတ်လပ်ရေးနေ့တဝန်လှမ်းမှာပြောဆိုထားပါတယ်။ဗြိတိန်ကိုလိုနီဘဝကနေမြန်မာတို့လွတ်လပ်ရေးရခဲ့တာဟာဆိုရင်မနေ့ပြန်ဇန်နဝါရီလ4ရက်နေ့မှာနှစ်ပေါင်း80ပြည့်ပြီလဲဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမှာမြန်မာပြည်သူတွေအတီးပြုတ်ထောက်ခံခဲ့တဲ့ဒီမိုကရေစီစံတမ်းပိုးတွေဟာဆိုရင်နိုင်ငံရဲ့အောင်မြင်မှုတည်ငြိမ်သားရာဝါပြောရေးအတွက်အဓိကအရေးပါနေစေဖြစ်တယ်လို့လဲအမေရိကန်သမ္မတထရန့်ကလွတ်လပ်ရေးနေ့တဝန်လှမ်းမှာဖော်ပြထားပါတယ်ရှင
်ကောင်းလင်းဦးနဲ့မတင်ကြီးထက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အလုသမားတွေရဲ့အနည်းဆုံးလစာကို4800အဖြစ်ပြောင်းလဲတက်မှတ်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်လူသမားတွေအတွက်အနည်းဆုံးအခကျင်းဝင်သတ်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကဇန်နဝါရီလ2ရက်နေ့ကထုတ်ပြန်တဲ့အဆိုပြုချက်အရအနည်းဆုံးအခကျင်းဝင်ထုတ်ပြန်ချက်အရဆိုလို့ရှိရင်အနည်းဆုံးလောက်ခငွေကို4800အဖြစ်သတ်မှတ်ဖို့ရှိနေပါတယ်။ဒါပေမဲ့ဒီအဆိုပြုချက်ကိုအလုသမားအဖွဲ့အစည်းတွေဘက်ကတော့လက်မခံတာကြောင့်ဒီသတ်မှတ်ချက်ကိုကန့်ကွက်သွားဖို့ရှိနေပါတယ်။ဒီအဆိုပြုချက်ကိုကန့်ကွက်လို့သူဖြည့်ဆွက်လို့သူတွေအနေနဲ့နှစ်ပတ်အတွင်းအကြောင်းကြားစာပို့ရမယ်လို့လည်းလောက်ခလာစာသတ်မှတ်ရေးအမျိုးသားကော်မတီကကြေညာထားပါပြည်ဆောင်ကတော့ထိုင်းချေဆိုင်ဖီရီမြန်မာပိုင်းတင်တော့မိမကတင်ပေးပို့ထားပါတယ
်။နေပြည်တော်အလုသမားနဲ့လူမှုကြီးကြပ်ရေးဝန်ကြီးဌာနမှပြုလုပ်ခဲ့တဲ့အမျိုးသားအဆင့်ကော်မတီအစည်းအဝေးမှာအ ਨੇ ဆုံးအခကျင်းဝင်သတ်မှတ်ရေးအမျိုးသားကော်မတီကနေမြန်မာနိုင်ငံကအလုသမားတွေအတွက်အနှိမ့်ဆုံးလုံအားကလစာတရက်ကိုလက်ရှိ3600ကနေ4800ကျပ်အဖြစ်ဒီဇင်ဘာလ29ရက်နေ့ညပိုင်းမှာသတ်မှတ်အဆိုပြုခဲ့ပြီးတဲ့နောက်မှာတော့ဇန်နဝါရီလ2ရက်နေ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်အရဒီအဆိုကိုကန့်ကွက်လူတွေအနေနဲ့နှစ်ပတ်အတွင်းကန့်ကွက်လာတင်နိုင်တယ်လို့ဆိုထားတာပါဒီအတွက်အ ਨੇ ဆုံးအခကျင်းဝင်နဲ့အလုသမားရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကော်မတီအဖွဲ့ဝင်လည်းဖြစ်ဖြူချလိုက်စင်တာရဲ့ဒါရိုက်တာလည်းဖြစ်တဲ့မတ်တပ်တ်အောင်ကတော့အလုသမားအဖွဲ့ကြီးတွေနဲ့ကန့်ကွက်မှုတွေလုပ်သွားမယ်လို့ဆိုပါတယ်
။အဓိကကတော့ကျမတို့ကန့်ကွက်မှုတွေကတော့ရှိလာနိုင်တယ်။ပြီးတဲ့အခါကျတော့ကျမတို့ဒီအလုသမားသူတွေကဒီ5600ခန့်မနေရရှိဖို့အတွက်ကတော့ထပ်ပြီးတော့ပေါ့နော်သူတို့တွေရဲ့ဒီလှုပ်ရှားမှုတွေအများကြီးလည်းပေါ်ပေါက်လာနိုင်တယ်လို့ကျမအနေနဲ့မြင်ပါတယ်။ကျမတို့အလုသမားသူတွေအနေနဲ့တော့လက်ခံနိုင်တဲ့အတွက်အခြေအနေကတော့မရှိဘူးရှင်။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျမတို့ဒီအလုသမားသူတွေကကျမတို့တောင်းဆိုနေတဲ့ဒီ5600ခန့်မနေတော့အော်အနည်းဆုံးခချင်းကြီးဆိုတဲ့နေရာမှာတကယ်ကိုကျမတို့အလုသမားသူကလိုအပ်ချက်ကိုတောင်းဆိုနေခြင်းရှိတယ်ပေါ့နော်။ကျမတို့လိုချင်လို့တောင်းနေတာမျိုးမဟုတ်ဘဲနဲ့တကယ်ကိုသူတို့ရဲ့ ตอนนี้ดาพี่กันบูดอันนู้นสิ่งไหนลุลุลุสิ่งตัวเย่ลูกอาการดีอันนี้ต้องงานเราชอบอะเช่นมันเนี่ยยาสีมาดานีอันนั้นสิ่งที่กูยังไม่ตัวเราเลยว่าจมารูดาเจ้าเชื่อวิโรบอนอ่ะที่สุดแล้วนี่มาเลยปาชิกาบีที่ยังมาทั่วเจ้าเชื่อมาตัวนี่นะมาดาชอบท่องชอบอะบอนอ่ะจมารูดีเจเน่ควายจูดีมาเลยเจ้าเนี่ยเก่าชาลาเลยอันนี้ต้องงานเราชอบเจ้าตัวยอดละฮะทุกคนมั่งชีบอนอ่ะเจ้าเก่าเก่าอยู่เจ้าดีมาเลย
မျိုးသားလက်တော်အလုသမားရဲ့ကော်မတီဥက္ကဋ္ဌကိုကျော်ထွေးကတော့မကြသေးခင်ဒီဇင်ဘာလ23ရက်နေ့ကလုပ်ခဲ့တဲ့အနည်းဆုံးအခကြေငွေတက်မှတ်ရေးကော်မတီဝင်နေနဲ့အလုသမားဖွဲ့စည်းတဲ့အလုရှင်တွေအဲလိုစားတဲ့အလုသမားရေးဆိုင်ရာအဖွဲ့အစည်းပါဝင်တဲ့ဆွေးနွေးပွဲမှာတော့အလုသမားတွေဘက်ကတနေ့ကငါးလောက်ချောက်ရာကနေ၆လောက်ချောက်ရာအထိတောင်းဆိုတာတွေရှိခဲ့ကြအောင်အလုရှင်တွေဘက်ကလည်း၄လောက်
ก็มันเนี่ยพี่ช่วยหน่อยเนี่ยสูบีเปล่าตัวมาเลยเลยชีกงวีน้องนี่เราตัวเลี้ยงก็ส่วนเนาะที่ทางกงยาสิ่งเดียร์เราไอ้เราตัวรู้อันพาร์กเลยมันทางเราตัวเองจะชินีบ่ตรงนั้นชินีพักก็ปูปีนายนาเลยบ่มุดีเนาะลูกชินีพักก็เลยตัวสามอ่ะวะเนาะเรื่องเราเป็นแบบเลยลูกชินีก็นับไปจู่ชีก็มุดีวิสต์ก็ยังทำอยู่เว้ยใช่ไหม
ถ้าเกิดมาเลยลูกเนี่ยมันเราต่อมาหกทีเป็นแบบนี้แล้วที่เดียวผู้กองเนี่ยพี่ยาเราผู้พัฒนาเนี่ยเราลองฟังลงมาเลยยามันอุบลีเนี่ยทุกอย่างเจ้ากว่าเราจะได้ชินเดลูเลยมันจะแต่งงานเราคุณรู้เปล่าตัวมาเลยนับปะจุ่มมาบ่เนาะเปลี่ยนไปแล้วดีการกวนเลิกการกวนนายเนี่ยด้วยทุกอย่างที่เราเยอะที่สุดนับปะจุ่มมาตัวนี่การกวนพูดจะกูตัวพูดไปยามไม่รู้ตัวท่าเลยพี่บัวไม่รู้ตัวท่าเลยก่อนเนาะนับปะจุ่มตัว
ถ้าสมมติที่มารู้ดีอันนั้นแบบที่มาการ์ดเจ้าจะน่าการ์ดอุบลีมาการ์ดเนื้อตรงจะฟังเท่าเสียเฉียงปีท่าเลยถ้าเป็นเนี่ยไม่จนยาจ้าเจ้าทั่วหลายเลยค่ะจ้ารู้ที่มารู้ดีนับไปจนไม่ชัดตัวเลยก่อนถ้าดีที่มารู้ดีอุบลีเนี่ยที่ไม่จนยาจ้าเนี่ยก็เลยจะรู้ที่มารู้เนี่ยมีมาเลยไอ้ดีน่าจะทายในงานมาหรอแต่ในโลกอากาศกูยามาจังเวทต้องจะลองยานในใจมา เมื่อมาเนี่ยเนื้อตรงลูกอาการเวทตั้งมาเช้าเนื้อมาในที่เด็ดด้วยกงเจนเอาชิ้นเนื้อหมูเวงเวทท้องเอ็มยามตาหมูเรียกเจ้าไอ้นี่น่าจะทายในงานมาลูกชาวบ้านเนื้อมาลูกตมารีก็รอทักความนี้จะเจ็บที่ไปเมื่อมาถึงปีปุถ่าเจ็บไปคุณทำมาโรเบงลาดิสตูคาเดสักงานตุริโกเปลี่ยนเลยเวลาเมื่อตุริโกนั่นละด้วยซีเซลเล็กขันตัวบุเมื่อมาสุยากาครีปุถ่าเอ็ดได้สายยนต์นี้เป็นเมลเล่กูเชิงที่เปล่าเมื่อสุเอซีเดียวมาไม่อยากชิดดีบุโลลูกมัวนั่ง
ကျွန်တော်တို့မှာလက်ခံနိုင်မယ်ဆိုတဲ့အတွက်ကြောင့်ဇန်နဝါရီ22ရက်နေ့အဲဒီကစပြီးလက်ခံလို့ရတဲ့သဘောပေါ့ဒါပေမဲ့လက်ခံဖို့အတွက်ဆိုရင်ဟိုဘက်ကပြန်လာပြီးပြန်လာအောင်ပုံစံတွေဖြည့်ဖို့ပို့ရတယ်ပထမဆုံးကဟင်ဒူတွေပြန်လာခြင်းလေလို့ဒီဘင်္ဂလားဒေ့ရှ်နဲ့ညှိနှိုင်းပြီးတော့လုပ်တဲ့အခါကျတော့လေးရကျော်လောက်ဟင်ဒူတွေကြီးတယ်ဆိုတော့ဟိုကျွန်တော်တို့ကပုံစံတွေဖြောက်
န်ဝင်လာမဲ့သူတွေကိုနေရာချထားပြီးအတွက်ပေါ့ဘယ်လောက်ထိပြင်ဆင်ပြီးပါပြီလဲခင
်ဗျပြင်ဆင်တဲ့အပိုင်းကတော့အမတ်တကလက်ခံတဲ့နေရာရှိတယ်ဂျာစခန်းရှိတယ်ဂျာစခန်းဆိုတာဟို2018ကပုံစံမျိုးမရှိလာများမဟုတ်ဘူးခဏပဲနေရာမဲ့ဟာဒါကြောင့်လည်းဆိုတော့ဒီကာလတူလေးအတွင်းမှာအားလုံးသောအဆောက်အဦတွေကိုကျွန်တော်တို့ဆောက်ဖို့ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အတွက်ကြောင့်လက်ခံရေးစခန်းတစ်ခုကိုတည်ချပြီးအောင်ကျွန်တော်တို့စောင့်နေတယ်။အဲ့ဒါပြင်ဂျာစခန်းဆိုတာကိုတည်ချပြီးအောင်စောင့်နေတယ်။ဂျာစခန်းဆိုတာခဏနေမဲ့နေရာလေးပေါ့။အဲ့ဒီမှာနေပြီးရတဲ့လူမူလအိမ်တွေကိုပြန်သွားမယ်။အဲ့ဒီမှာမူလအိမ်ဓာတ်ရဲရောက်တဲ့လူကလည်းရောက်တယ်။တချို့အကွက်တရားဆိုလို့ရှိရင်နည်းနည်းလေးရွင့်ယူသွားမယ်။သို့တော့ဒီလုပ်ငန်းစားတောက်တဲ့နေရာတွေနဲ့ဝေးမသွားအောင်ဒါကိုပဲကျွန်တော်ကဥတည်ပြီးတော့ကျွန်တော်တို့နေရာချထားရေးကိုဆောင်ရွက်တယ်။အဲ့ဒါပြန်ဝင်လာတဲ့လူတွေဂျာစခန်းပြီးနောက်ပိုင်းနေမဲ့ကိစ္စကိုပြောတာ။အဲ့ကြတော့ကျွန်တော်ကဟိုလုတ်ပါပြီးကျင်တယ်လုတ်ကျင်တဲ့လူတွေကအဲ့ဒီမှာနေမယ်နေရင်လည်းအဆောက်အဦဆောက်တဲ့နေရာမှာဝိုင်းလုံမယ်ဝိုင်းလုံတယ်ဆိုတာပတ်ဆိုင်ရမှာသူရဲ့သုံးသားအတိုင်းပတ်ဆိုင်ရမယ်နေစားတိုင်းပြီးရတဲ့တက်နေဖို့အဲ့ဒီပုံစံမျိုးတော့
Okay, ero wenjiro pwega di pianwen lare luri gole MVC kadi totwabibu season shira bono.
Okay, okay. Chi da kambu dali sura dilu. Chanrua aku hubega ni bung dwae sura palugale so arima da di kupian recommendation or implement loke kausen naku tosame. Takuaro di kemi u klusha lome. เนี่ยปัจจัยโหลฮะเจอเราอ่ะตรุโหชิ้นเนี่ยเอ็นวีซีเนี่ยยาชิเนี่ยเนาะอควรยีชิชิชิอะไรฮะนี่ตีอ๋องเปียเลยชั่วไม่ตีอูเอ็นวีซีไกด์เนี่ยสว่าตรุเนี่ยงานงานเราตําหมัดเดเลยขึ้นเลยแหละอ่ะไม่ถูกกูดีงานงานเนี่ยมันนี่ไทยเนี่ยสุดแล้วไอ้ถอดท่าดิชินะเวอริฟิเคชั่นโปรเซสสุดแล้วไอ้ดีโปรเซสเนี่ยเวนเอาไปแล้วมางานน่ะผิดเดเลยปิ้วเนี่ยงานน่ะผิดเดเลยถ้าไม่อัจฉาโหลซะทะเพียงทีโหลမျိုးนี่กวยตัว ตัวอ่ะเจ้าจ้าอะไรชอบทาอะไรกูอ๋ออะไรกันตัดเนี่ยบาลีสิ่งนี้ดีเลยไม่รู้อะไรเลยนะเอ้าเจ้าบ่สิ่งนี้ดีเลยสิ่งนี้ดีเลยสุดอะไรบาลีสุดเดี๋ยวสั่งยาพิวเนื้อคือใครนู้นบีเนี่ยใจนู้นมาตัวรู้ว่าตัวเย่ดีแต่ไม่เชื่อสุดอะไรสิ่งนี้ดีด้าอะไรชอบยานาดอดีเลิศทุลุ่ยบ่อะไรสิ่งนี้ดีเลยจันรู้อะไรอะไรเนี่ยปัจจัยรู้จันรู้ว่าดีวิสุชินสิยาเส้นเส้นอะไรเส้นอะไรมาเปล่าเนี่ยเลย
บริษัทนี้ชื่อเลยสาวจันทร์เจ้าจันทร์นั่นอากูสุนีจ่ายเงินกูสามเงินนี่เลยสุนีจ่ายเงินกี่ร้อยตัวชั่วโมงไม่รู้อาจจะบริษัทนี้อยู่พยายามช่วยไหมรู้อาจจะบริษัทนี้สิ่งนี้สิ่งนั้นอีกหลายท่าไม่ไหวบุญอะไรจันทร์เราตัวนี้โอเคโอเคดีเบงลาดิสเนี่ยเบก้าเปลี่ยนลาจิมจ่ายเรื่อยๆแล้วกันเนี่ยชาดาไปด้วยบ่ดีนั่งกันก็ยังกูนี่เลยยาสีปัดละ
กูรอจะรู้ว่ากูที่สั่งตาเราไปรู้ว่าจะรู้ยูเอชอะไรเนี่ยตัวอะไรยูเอชอะไรสุราอะไรที่ในงานออกมาชี้ยี่ที่ว่าอีกหลายเช่นนี้แล้วที่ลูกเช่นนี้แล้วพวกในงานการช่วยในงานเนี่ยในงานนี้ก็ที่ไม่ช่วยในงานเนี่ยสุราอะไรที่ในจะรู้ตัวอะไรดีกว่าเราไปเรียนเองอะไรจะรู้ตัวอะไรบ่มวยมันรู้แล้วล่ะส่วนแต่แกนั้นสุดเช่นเราดูแล
เอาที่ใช่ไหมที่เขาเรียกกันจนนี้ยูเอ็นเอชซีอาร์สัตว์เพียงเอาที่เรามีที่นี่จับยาเลยบ้างเพราะไม่สุดหานะปัจจัยรู้สัตว์ที่มาปากีได้วันนี้จริงหรือเปล่าโอเคโอเคถ้าเราไม่ยังอีกคนยังไม่ยังละส่วนสัตว์ไม่มีทางอภิปรายคุณข้ามาเราดีนี้พี่เราเลยใช่ไหมเตรียมไว้แล้วเนี่ยเตรียมไว้แล้วเนี่ยพามีเลยเจ้าเนี่ยปัจจัยพี่เราดูที่อาจารย์ยงทอดตัวเองก็ติดสัตว์ไปจะมาเลย
ในปีรอบีบีสัญญาเลเซย์มาเตรียมไว้แล้วเนี่ยมือสีวารีพามีกันเลยผิวกูติดสัญญาปังบารีกูที่กันเลยในปีรอเตรียมมาจุดที่อาจารย์ยงทอดสิสิกาวารียงทอดสิสิกามารอปกงตัวเองปงปงมาสตัวเองปงมาอเมริสเลตียาสวยทาวารีที่จังกูฟิวเอ็มยามาไว้ตรงนั้นกูเที่ยวแข่งตัวเองปุ๊บทาวารีอย่างนั้นมาห้องที่สิงเลตกะห้องที่นี่คือตัวละอยู่วันนี้ท่านนั่นเองอาจารย์วันนี้ท่านนั่นเรียบร้อยวันนี้ฮะกูติดสัญญาตาผิวกูติดสัญญาปังบารีกู ออดูมาสังเกตเนี่ยว่าไงนี่เป็นรอบบีบีสัญญาเลเซย์มาเตรียมไว้แล้วเนี่ยมือสีวารีกูพามีกันรึเปล่าพามีวินาวมาเรื่อยเสื้อมือเป็นรอบบีที่นี่สนวายตัวเย็นนี่มาดูที่อาจารย์ยงทุกดาบชิบาร์เลยยงทุกบีที่นี่ทีวีเยสกันเนี่ยอีลานเนี่ยมีเยสกันนู่ก้าปกติงงปงมาสันตัวยี่ปงมาเนี่ยที่นี่ทีวีที่อายุมาเตรียมเสื้อสีวารีชิบาร์เลยที่นี่เตรียมเสื้อสีวารีเนี่ยปัตตาบีที่นี่ทีวีดูที่อาเขียนเตรียมดูจีอุกิมังฟิกามีเรียริกูคุลุชิมยาร์เลย
ทีนี้มาแต่ค่ะถ้าพี่โดมาที่ชูกุฏิสามีเนี่ยตัดเจ็ดมือบ่แต่ค่ะถ้าเจ็ดเนี่ยการจะเราให้มาธรรมะตั้งมัวจะเราว่าบ่ที่เนี่ยเราเข้าเลสเซียแล้วเราจะมุ่งจะที่เนี่ยเราเข้าเลสเซียมาแต่ค่ะเจมส์ยิสวาลีบอกว่าชูกุฏิสามีให้มาปู่ของตัวมุ่งปู่มาเชื่อเนาะเดียสเลยแต่ค่ะจะมุ่งบ่เนาะแต่ค่ะ นี่เมื่อเราจะสวดจิมมันนี่เมื่อเราจะเข้าเสสีมาแต่การเจริญตัวเจ้าสวดในเดียวมาอะไรที่เดียกันช่วยผู้เตือนใจเลยแล้วก็เยี่ยมสุยสองวันไทยสัตว์ตัวอื่นผู้มาเข้าเสพคนเนี่ยแต่ถ้าเดียวมาเราจะต้องแต่ถ้าสวดไว้แต่การเราจะต้องจะสวดจิมมันต้องมีเราจะเข้าเสสีมาดูเย็นวิสุวรรณเดียวมาช่วยผู้เตือนใจสัตว์ตัวอื่นผู้มาเข้าเสพคนเนี่ย တခါထပ်ပြီးတော့တရားဆွဲပါလေအဲ့ဒါကဒီဆွဲတာပေါ့ရပ်ပြီးဒီမှာဒါဆိုစီမှုတုံးမှုပေါ့နော်အဲ့ဒါတုံးမှုဆွဲတယ်
ဒီနေ့ရုံထုတ်ရမှာတော့အမှုမှာပါဝင်တဲ့ကြော်ချင်းချင်းကိုတရားခံပြမှုနဲ့တရားစွဲတင်ခဲ့ပါသေးတယ်။တရားစွဲတင်တာနဲ့ပတ်သက်လို့တာဝန်ရှိရဲရရှိတူက VOA ကိုခုလိုပြောပါရစေ
။ဆက်ပြီးကျွန်တော်တို့ငခုခွင့်ရတဲ့အမှုတွေမှာပါတဲ့ထက်ကရေကံကြီးတယောက်ရှိတယ်။အဲ့ဒါကိုတရားကြီးဆွဲတာပေါ့။တရားအမှုတွေမှာပါတဲ့ထက်ကတယောက်ကပြီးနေတာကိုရေကံကြီးရှင်းနေတင်တာပါ။
ပထမဆုံးညကြီးကိုဒီဇင်ဘာ21ရက်နေ့မှာရုပ်ထုတ်စစ်ဆေးခဲ့ပြီးတော့မူရစ်ပုံမှလက်နက်ပုံမှတွေနဲ့တရားစွဲဆိုခဲ့တာပါ။နောက်ယုံကြီးကတော့ဇန်နဝါရီ10ရက်နေ့မှာထပ်မံချင်းဆိုကြပါရယ်။ဖြိုးကိုတင်ဆက်ဟာ2012ခုနှစ်က ARV တိုင်းဒေသကြီးမြောင်းမြမြို့နယ်ပြည်တော်စုစံခံရေးနဲ့ဖွံ့ဖြိုးရေးပါတီကနေဝင်ရောက်ရှင်ပြိုင်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်လောင်းဖြစ်ပြီးတော့ ACE ကုမ္ပဏီရဲ့အကြီးအကဲတစ်ဦးဖြစ်ပြီး ACE ကုမ္ပဏီဟာဆောက်လုပ်ရေးလုပ်ငန်းဟိုတယ်လုပ်ငန်းတွေကိုအဓိကလှုပ်ဆောင်တဲ့ကုမ္ပဏီတစ်ခုဖြစ်ပါရယ်ခင်ဗျာ။
ကိုထောင်ခံတဲ့င်းပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှတော့ကလပ်မှာရန်ဖြည့်ရင်းနဲ့တည်ဆုံရတဲ့လူငယ်ရဲ့ဖြစ်ရနဲ့ပတ်သက်ပြီးတော့လုံချိုရေးတရားရေးပိုင်းရှုထောင့်ကိုကြည့်အောင်ပါနေ့တကူညပိုင်းရန်ကုန်ကနိုင်ကလပ်တစ်ခုမှာဝိုင်းဝန်းရိုက်နှက်ခံရပြီးတော့တည်ဆုံခဲ့ရတဲ့တရုတ်ဆောင်အောင်ရဲထွေးကိုဒီကနေ့မှတကြိုပြီးစီးသွားပါပြီဟာတာဗီဒီယိုရေးကိုတိုင်တရုတ်ဆောင်ဖန်တီးခဲ့တဲ့သူကိုလူမှုကွေရမှာလူသိများခဲ့ပြီးတဲ့နောက်မှာတော့ဗီဒီယိုလေးမှာပါတရုတ်ဆောင်အဖြစ်ပါဝင်လာခဲ့တဲ့အောင်ရွှေထွေးတည်ဆုံချိန်မှာတော့အသက်24နှစ်ပဲရှိပါသေးတယ်။သူတည်ဆုံခဲ့ရမှုနဲ့ပတ်သက်ပြီးတော့တရားရေးပိုင်းလုံခြုံရေးပိုင်းခြုံရင်းချက်တွေရှိခဲ့သလားဆိုတဲ့အပေါ်စိုးရိမ်မှုတွေလည်းရှိနေပါသေးတယ်။မတ်တေကြီးထိုက်စူးစင်းတင်ဆက်ထားပါရရှင်
။နှစ်သိကူးနေညဒီဇင်ဘာလ31ရက်နေ့ကတရုတ်ဆောင်ကိုအောင်ရွှေထွေးရိုက်နှက်ခံရပြီးတဲ့နောက်တည်ဆုံခဲ့ရတာနဲ့ပတ်သက်လို့မိသားစုကအမှုဖွင့်တန်ကြားထားတာပါ။ဒါပေမဲ့လည်းအခင်းမှာပါဝင်ပတ်သက်သူတွေနဲ့ပတ်သက်လို့တော့ဘာမှမသိရသေးတဲ့အကြောင်းမိသားစုဝင်တဦးဖြစ်တဲ့ကိုတန့်စင်ဦးကပြောပါတယ်
။လက်ရှိအချိန်မှာတော့ဟိုလိုက်တော့မယ်စုံစမ်းစေအဲ့လိုလိုက်ခေါ်ဟုတ်သိရတယ်သိရတယ်လို့ခေါ်ထုတ်တာလို့သိရတယ်ကျွန်တော်တို့တော့အဲ့လိုဟိုအသိပေးတာတော့မရှိဘူးမိသားစုဘက်ကတော့ကျွန်တော်အမှုဖွင့်ထားတယ်သူဖွင့်ထားတယ်
ဟုတ်ကဲ့
ဖြစ်တဲ့နေရာအခုဆက်နေတာဟုတ်ဟုတ်သူနာရဲစခန်းမှာဖွင့်ထားတာပါအခုရဲကြီးတော့ကျွန်တော်တို့ဖုန်းဆက်နေတာတော့ကျွန်တော်တို့ဖုန်းဆက်တယ်မရသေးဘူးတခြားနေကျွန်တော်တို့အကြောင်းမကြားသေးဘူးဖြစ်နေတယ
်ရိုင်းနေခဲ့သူတူရဲစခန်းမှာလာအဖမ်းခံတယ်လို့သတင်းတွေထွက်နေပေမဲ့မိသားစုဘက်ကတော့ဘာမှမသိသေးဘူးလို့ပြောပါတယ်နေ့တက်ကူညာပိုင်း night club တစ်ခုမှာဝိုင်းဝန်းရိုင်းနေခံခဲ့ရတာလို့မိသားစုဝင်နေတဲ့အတိုင်းဝိုင်းတွေကပြောဆိုထားတာပါနေ့တက်ကူညာပိုင်းလူစီကားတဲ့ night club မှာကိုအောင်ရဲထွေဝိုင်းဝန်းရိုက်နှက်ခံရချိန်မှာလုံချုံရီတာဝန်ယူထားသူတွေဘက်ကဝိုင်းပြီတော့မတားဆီးနိုင်ခဲ့တဲ့အပေါ်မှာတော့အစီစစ်ဖို့လိုအပ်တယ်လို့တရားလွတ်တော်ရှင့်နေဦးရောဘတ်ဆန်းအောင်ကရှုမြင်ပါတယ်
။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာလုံချုံရီတာဝန်ယူထားတဲ့လူတွေကမအားလုံးနေတယ်လေ။တော့သူတို့ကဝင်မဖြစ်ဘူးလားသူတို့ကဝိုင်းမဆွဲဘူးလားသူတို့ကဝိုင်းမဖမ်းဘူးလားအဲ့ဒီလူမဖမ်းရနိုင်တော့အောင်သူတို့ကတနက်ကိုစီပါနေလို့လားတော့ CCTV တွေပါလုထားကလေ
းလုံခြုံရေးနဲ့တရားစီရင်ရေးဘိုင်းမှာတာဝန်ရှိသူတွေအနေနဲ့လွှမ်းမိုးခံနေရတဲ့အခြေအနေမျိုးလည်းဖြစ်နိုင်တယ်လို့တရားလွတ်တော်ရှင်နေဦးရောဘတ်ဆန်းအောင်ကဆက်ပြောပါတယ
်သူချိုးပိုင်ရှင်ကြီးကနော်ဟိုယာရုအာနာအရှင်ဝါရှိတဲ့လူတွေတို့မို့သူ့ရဲ့မိသားစုတို့မို့ရဲ့သူ့ရဲ့သားချင်းတို့မို့အငိမ့်သားပုဂ္ဂိုလ်ကြီးရထောင်ထားတာလေအဲ့တော့တောင်းတောင်းကြတော့အဲ့ဒီအချိန်ဝါနဲ့ယာကူဟောင်းကြီးဩတာကြီးကတက်ရောက်မှုရှိတယ်အဲ့တော့တိုင်မာတိုင်မာလို့အဲ့ဒါမျိုးတွေတွေ့ရင်တိုင်မာလို့ပြောကြပါတယ်ဒါပေမဲ့လို့တိုင်ညာတော့လေဟိုသင်္ကန်းကြီးမျိုးနဲ့တရားရုံးမှာဒေါ်မီချွတ်ချွတ်နဲ့လက်တော်မှုကိုတိုင်တော့နောက်ဆုံးသူ့ကိုလက်ပေးမှုနဲ့ထောင်တနစ်ချလိုက်တယ်အဲ့လိုအခြေအနေတွေဖြစ်နေတယ်အဲ့တော့တိုင်မှာစုဖွဲ့လို့မတိုင်ဘူးတိုင်ပြီးတာနဲ့အရင်ဆုံးတိုင်တဲ့လူကြီးဘာကလည်းဆိုသဘောတွေဖြစ်နေ
တယ်တရုတ်ဆောင်ကိုအောင်ရဲထွေးကတော့ဒီကနေ့မှရေဝေးစွန်နီမွတ်စလင်တုတ်တံမှာတကြိုပြည်စည်းသွားပြီးဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ3ရက်ဗိုလ်လုံးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနာဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီထိလိုင်းတိုမီတာ24 25 30နဲ့ 51 အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာဆိုရင်တော့မှုံဝါဝ2018အလားအလာဆိုတဲ့ကောင်းစဉ်နဲ့
2018ကဒီမြန်မာနိုင်ငံအတွက်ခက်ခဲတဲ့အချက်တွေညခဲ့တဲ့နှစ်တစ်နည်းလို့ပြောလို့ရပါတယ်ဗျအဲဒါပေမဲ့ဒီအခက်ခဲတွေအကျက်တဲတွေကိုစိန်ခေါ်မှုတွေကိုဖြေရှင်းတဲ့နေရာမှာလည်းပဲဒီအားနည်းချက်တွေလိုအပ်ချက်
မြမရေးသုံးသက်သူဒေါက်တာရန်မျိုးသိန်းကခုလိုပြောသွားတာကိုဥကျဆန်သားရဲ့မြမရေးသုံးသက်ချက်မှအပြည့်စုံနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့မြမလူထုနဲ့ကျန်းမာရေးစီစဉ်ကိုတင်ဆက်ပေးကြပါတယ်ဒီဓမ္မမှာတော့လှလဲလှချင်းဓာတုဆေးတွေတုံးရမှလည်းကြောက်တဲ့သူတွေအတွက်ဝမ်းသာရမယ့်တဲ့ရင်တစ်ခုကိုဒေါက်တာတန်ဆောကပြောပြပေးပါမယ်အလှပဆိုတာလူကြီးလူငယ်ကြားမမရွေးနှင်းသက်သဘောကျတက်ကြတာမလို့လှပနုပြအောင်ပုံစံမျိုးနဲ့ငွေကုန်ကြေးကြခံပြီးလှူဆောင်ကြပါတယ်ခွဲစိတ်ပြည့်ပြင်ယူကြတာလည်းအများပြားတွေ့ရသလိုဓာတုပစ္စည်းသုံးအလှပြင်ပစ္စည်းမျိုးစုံသုံးပြီးတော့ပြည့်ပြင်ဖန်ယူကြတာကိုလည်းတွေ့ရမှာပါဒါပေမဲ့လည်းဓာတုဆေးဝါးကြောက်ကြတဲ့သူတွေအနေနဲ့တော့ရွေးချယ်ဖို့ရှားပါတယ်လို့ဆိုရမှာပါအဲ့လိုလူတွေအတွက်ကိုယ့်ရဲ့သွေးကိုအသုံးပြုတဲ့နည်းကိုရှာဖွေတွေ့ရှိထားတယ်လို့လည်းပြောပါတယ်အသေးစိတ်ကိုတော့ဒေါက်တာတန်းစောကဆက်ပြီးပြောပြပေးပါလိမ့်မယ
်ကျန်းမာလှပပြီးနုပြိုနေစေဖို့အတွက်ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားတောက်တက်ဖို့လိုအပ်ပါလေအစားတောက်တွေကိုကျန်းမာရေးနဲ့ညီညွတ်အောင်ရွေးချယ်စားတောက်ပေးမယ်အရေးမွားတာနဲ့ကိုယ့်လက်လှူရှာမှုကိုပြုလုပ်တာတွေကြောင့်စားတဲ့လောက်မလှရတဲ့သူတွေလည်းရှိနေပါတယ်ငရဲလှပပြီးနုပြတဲ့အသားရည်ကိုပန်းဆိုင်နိုင်မှုအတွက်ဘလူနေထိုင်စားတောက်ခဲ့ပါသေးလို့မေးကြည့်တဲ့အခါအနုပညာလောကသားတူဖြစ်သူမတ်ထထဝေကအခုလိုပြောပါရစေ။
ငရဲလှပပြီးနုပြနေအောင်ဘာလို့လဲဆိုတော့အဓိကတော့အစားတောက်ပေါ့နော်အစားတောက်ကယူစိုက်တယ်ရေများများတောက်တယ်ပြီးတော့ဒီကာဗဂန်စိကန်ထုတ်တဲ့ကော်လာဂျင်တောက်တယ်အဲ့ဒါတော့နေ့တိုင်းလုပ်နေကြလို့ဖြစ်တယ်ပေါ့နော်ပြီးရင်ဖျားရှိဖို့တဲ့တရားထိုင်တဲ့ယောဂကျင့်တယ်ကိုအဲ့ဒါလေးတွေတော့လုပ်ဖြစ်ပါတယ်ကို
လှပနုပြမှုကိုတမိုးထားတဲ့သူတွေကြောင့်အလှပပြုပြင်ထိန်းသိမ်းတဲ့ဤပညာတွေကလည်းတွတ်တက်ကောင်းမွန်လာနေပါတယ်မိမိခန္ဓာကိုယ်ရဲ့သွေးကိုထုတ်ယူပြီးအသားရည်နုပြလှပတင်းရင်အောင်ပြုလုပ်တဲ့ PRP ဤပညာဟာငရေနုပြခြင်းတဲ့သူတွေအတွက်နောက်ဆုံးဖို့ဤပညာတစ်ခုဖြစ်တယ်လို့အရေးပြားတဲ့အလှပဆိုင်ရာထုကုဆရာဝန်ကြီးဖြစ်သူဒေါက်တာတော်မြင့်မြင့်ဆန်းကပြောပါတယ
်ကိုယ်ခန္ဓာသွေးကိုကျွန်တော် forces လောက်ရှုရယ် forces ကလည်း butterfly ကြီးတွေနဲ့ထုတ်ရပါတော့ပြီးလို့ရှိရင်ကျွန်တော်က5မိနစ်ပဲဆက်ချက်မှာဆက်ရတယ်ဆက်ပြီးလို့ရှိရင်အပေါ်မှာသွေးနည်းနဲ့ဟိုကသွေးအဲ့ဒီ plasma နဲ့ချန်ကွဲပါလေ။ဒီ plasma ထဲမှာ platelet တွေအများကြီးပါတော့နော်။ so platelet က healing တွေလည်းအများပါတော့နဲ့ growth factors တွေလည်းအများပါ။ so အဲ့ဒါလေးယူပြီးလိုအပ်တဲ့နေရာကိုပြန်ထွေးမျက်နှာအရေးချောင်းတွေပျောက်တယ်။မျက်နှာခြိုက်နေတဲ့ပါခြိုက်နေတဲ့လူတွေပဲတင်းလာအောင်ပြန်လို့ volume လည်းပြည့်တယ် healing လည်းပြည့် regeneration တွေလည်းကောင်းတော့။တခါမျက်နှာတွေလှုပ်သွားတဲ့လက်ပင်တွေလက်တွေကတွန့်နေလည်းမကောင်းတဲ့အတွက်ကြောင့်လက်ပင်လက်ကိုလည်းထိုးလို့ရတယ်။တခါမျက်နှာတွေလက်တွေကနှာနေဆိုပြင်ကပါနေဆိုပြင်ကကျွတ်နေဆိုတော့ကျွတ်လို့မလာတဲ့ကျူရီပြားကြတဲ့ထိုးရတဲ့စပင်းအတွက်လည်းရတယ
်။ PRP နည်းပညာမှာခန္ဓာကိုယ်ရဲ့ကသွေးကိုနည်းစနစ်မှန်မှန်ထုတ်ယူနိုင်မှုအရေးကြီးတယ်လို့ထုတ်ယူလာတဲ့သွေးကနေတဆင့် PRP ဖြစ်လာအောင်ပြုလုပ်တဲ့နေရာမှာလည်းစနစ်တကျမှန်မှန်ကန်ကန်ပြုလုပ်ပေးဖို့လိုအပ်ပါလေ။ PRP ပြုလုပ်တာကနေရေပြားအောက်ကို PRP ထိုးသွင်းတဲ့အချိန်အထိအဆင့်ဆင့်တိုင်းကိုနည်းစနစ်မှန်မှန်ပြုလုပ်နိုင်မှကောင်းမွန်တဲ့ရလဒ်တွေကိုရရှိနိုင်မှာဖြစ်တယ်လို့ဒေါက်တာတုံမြင့်မြင့်ဆန်းကပြောပါရစေ
။ခါတိုင်းကိုသွေးဖောက်တဲ့ပုံစံမျိုးဖောက်လို့မရအောင်ဘာ platelet ကိုထုတ်တဲ့အခါမှာညင်ညင်တတလေးနဲ့ဝင်တဲ့ workshop ပါလို့ပေးရ။ဒီတိုင်းပလင်းရောင်းလိုက်တာကျုပ်ကိုရောင်းတာမဟုတ်ပဲနဲ့ထိုးပုံဆိုရင်ဖေးဆုပ်ကိုစုံပြီးလှဲ့ပုံလှဲ့နေပေါ့ဆန်တူအဆင့်အဆင့်ကအင်မတန်အရေးကြီးတယ်ဒါမှ result ကောင်းမယ်လေအဲ့ဒီကြောင့်ကျွန်တော်ဒီနေ့ဆရာဝန်တွေအတွက်တက်တက် workshop ပို့ပေးတယ်။နောက်ပိုင်းကျတော့ပြည်သူလူထုအတွက် public lecture ရှိတယ
်။အသားရည်နုပြောင်းကုသတဲ့နေရာမှာ PRP နည်းပညာဟာအသင့်ဆန်းတစ်ခုဖြစ်နေပေမဲ့စိတ်ပညာနဲ့အကျွမ်းတဝင်ရှိတဲ့သူတွေကတော့ PRP နည်းပညာကိုသိရှိထားကြပါလေ။ PRP နည်းပညာကိုငရဲနုပြူလှပမှုအတွက်တာမကယောဂတချို့ကိုကုသတဲ့နေရာမှာလည်းအသုံးပြကြရတယ်လို့ဒေါက်တာတော်မြင့်မြင့်ဆန်းကပြောပါလေ
။အသက်ကြီးလိုက်ဒူးနာတဲ့သူတွေ osteoarthritis တွေ OA เนาะသူတို့ရတက်ဆိုရင်ဒီချင်းစီခန်းငါလို့အများဆိုရင် series period တွေထူကြတာပေါ့เนาะဒါကြာကြာထုတ်လို့မကောင်းဘူးအခုဒီ PRP နဲ့ကနောက်ဆုံးပေါ်နေတာသူ့ထဲမှာလည်း HA5 hyaluronic acid နဲ့ fire တကြဒူးသမားတွေထူရင်အင်မတန်ကောင်းတယ်ဆိုတော့ it's all not only for aesthetic use but medical use ပါလေအင်မတန်ဟိုတုံးတက်ပါလေ
လူပြိုနာပေါအောင်ပြုပြင်ကုသတဲ့နီလန်နေထဲမှာ PRP နည်းပညာဟာဓာတုဗေဒပစ္စည်းမပါဝင်တဲ့နီလန်တစ်ခုဖြစ်ပါတယ်။ကာယကံရှင်ရဲ့သွေးကိုအသုံးပြုပြီးကုသပေးတဲ့နည်းပညာတစ်ခုဖြစ်တာကြောင့် organic ဖြစ်တဲ့အသားရည်ပြုပြင်ထိန်းသိမ်းမှုနီလန်တစ်ခုဖြစ်တယ်လို့ဒေါက်တာဒေါ်နီမင်းဆန်ကပြောပါတယ
်။အခုခေတ်ကတော့ဘာမှဆိုဘောနော်အစားအသောက်ပဲစားစားအသိဉာဏ်နဲ့စားစား organic ကိုအရင်သဘောကျတဲ့အတွက်ကြောင့်ကျွန်တော်တို့လုံးဝမှားမှခံတယ်ဒါတော့ organic ပဲ။ကုသွေးရလဲလို့ဘာပစ္စည်းမှမပါတဲ့အတွက်ကြောင့်ကုသွေးကိုသုံးပြီးတော့ကုကုကုပြန်လှအောင်လုပ်တဲ့နည်းထက်ကောင်းတာမရှိတဲ့အတွက်ကြောင့်ပေါ့နော်။ပြည်သူလူထုအားပေးလိုပါတယ်။နောက်ဆုံးပေါ်လည်းဖြစ်တဲ့ဘဝပြည်မှာနေပေမဲ့ခင်ဗျာအမြဲတမ်းတူနော်ဒီ development နဲ့အမြဲတမ်းတူဖြစ်အောင်ကမ္ဘာကအမြဲကြိုးစားနေအချိန်မှာတရား service တွေကိုနော်ဟိုအပီးရောမကဘူးအခုဒီနေ့ workshop ကဒီဆရာဝန်တွေလည်းအများကြီးတက်သွားမယ်ကြံကြံပေးဆရာဝန်စီပဲတော်တော်စနစ်တကျနဲ့ဒီနောက်ဆုံးကိုကုထုံးနဲ့ကုသမှုခံယူကြပါမယ်မှာစားလို့ပ
ါလှပနှုတ်ပြုံမှုကိုတံမိုးထားပြီးဓာတုဗေဒပစ္စည်းတွေကိုစိုးရိမ်ကြောင်းကြတဲ့သူတွေအတွက်မိမိရဲ့သွေးနဲ့ကုသရတဲ့ PRP နည်းပညာတွေရှိနေပြီဖြစ်တဲ့အကြောင်းတရေပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါသတ္တရှင်တွေခုနားဆင်ခဲ့ကြတာတော့ဒေါက်တာတန်ဆောတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်မယ်ဖြစ်ပါတယ်ရှင်
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလူဆောင်တာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကမသိမှုလေ။ဈေးကလည်းလုံငယ်အင်ကြီးလောက်သွ
ား The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
yeah nazar le ne pou lo khat khae da ba ka cha le ma ni ni ya ba ka cha le aku win de sha ni ya de ba pa sa ma ya yaung sha la ma na pai ho zee bo yaung sha
la myama ne nai ngan da ka mu ye chi ye zee kwe a lou kai ne a khwin lan ba win si bo ye san ya chi ni phit pyet dwi ko a pat sin tanin la ni nya ba ma si bo ye kan la ka ni thau lwin pe ni ba de di season ko view ye internet sa myet na burmese.voanews.com မှာလည်းကြမ်းပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဖြူကနေပုံတူးနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့မှုံဝါဝါ2018အလားလားဆိုတဲ့ခေါင်းစဉ်နဲ့ဥတော်စင်တာရဲ့မြမရေးတုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်2019ခုနှစ်မှာကြီးမားပြင်းထန်တဲ့စိန်ခေါ်မှုအတားအဆီးတွေနဲ့ရင်ဆိုင်ခဲ့ရတဲ့မြန်မာဒီမိုကရေစီအလားအလာဟာဒီ2018အတွင်းမှာကောင်းမွန်တွက်လက်လာနိုင်ပါသလားဘာတွေကိုအဓိကပြုပြင်ဖို့လိုအပ်နေပါသလဲမြန်မာရေးသုံးသက်သူဒေါက်တာရန်မျိုးသိန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသက်ထားတာကိုနားဆင်ပါရှင
်ဟောင်းဆက်နေဟာမြန်မာနိုင်ငံဒီမိုကရေစီအရေးအတွက်အတော်လေးအခက်အခဲတွေအတားအဆီးတွေကြုံရတဲ့နှစ်လို့ကျွန်တော်ယူဆပါတယ်။တပ်ပြန်ရမျိုးစင်းကအကြံပြင်း2019ကိုပဲလို့သုံးသပ်လို့ရတယ်နော်
။2019ကဒီမြန်မာနိုင်ငံအတွက်ခက်ခဲတွေအကျက်တဲတွေများခဲ့တဲ့နှစ်တည်းလို့ပြောလို့ရပါတယ်ဗျ။အဲဒါပေမဲ့ဒီအခက်ခဲတွေအကျက်တဲတွေကိုစိန်ခေါ်မှုတွေကိုဖြေရှင်းတဲ့နေရာမှာလည်းပဲဒီအားနည်းချက်တွေလိုအပ်ချက်တွေအတော်တော်လေးကိုရှိခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ်။ဒီအစိုးရလွတ်တော်နဲ့အမတော်ကြားမှာပေါ့လေပူပေါင်းဆောင်ရွက်မှုအားနည်းကြတာလည်းပဲအဓိကအချက်တစ်ချက်လို့ကျွန်တော်မြင်ပါတယ်။အဲနောက်ပြီးတော့ဒီအစိုးရနဲ့လွတ်တော်မှာပါဝင်တဲ့ပုဂ္ဂိုလ်အများစုရဲ့ဒီဆွမ်းဆောင်ရည်အားနည်းချက်ပေါ့လေအဲ့ဒါကိုအကြောင်းပြုပြီးတော့ဒီအားနည်းတဲ့အစိုးရတွေလွတ်တော်တွေဖြစ်လာတဲ့အတွက်ကြောင့်မလို့ဒီ2019ခုနှစ်မှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့တော်တော်လေးကိုကျင်းနေကြတဲ့ရောက်ခဲ့ရတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
အဲ့ဒီမျိုးသင်းတမ်းတဲ့အမှသူပေါင်းဆောင်ရမှုနောက်တစ်ခုကတူူးချင်းစွန့်ကြီးအဓိကအဖြစ်အဲ့နှစ်ခုပဲဆိုရပါစို့2018ကိုကြည့်မယ်ဆိုရင်ရောအဲ့လိုအချက်တွေကိုပြစ်မဆိုင်မဲ့အလားလားတွေးပါလားခင်ဗျာရော
အဲဒီအစိုးရနဲ့လွတ်တော်ပိုင်းမှာဒီဘိုးချုပ်ကင်မှုတော်တော်လေးမြင့်မြင့်မှမှရှိနေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်အဲ့တော့ဒီဘိုးချုပ်ကင်မှုများလွန်းတာဟာဒီမိုကရေစီအပြောင်းလဲအတွက်ကိုဆေးမဖြစ်နိုင်ဘူးဘေးဖြစ်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ်။ အဲ့ဒီအခါကျတော့2018ထဲမှာအစိုးရရောကျွန်တော်တို့လွှတ်တော်ရောဟာဒီဘိုးချုပ်ကန်မှုတွေကိုချော့ချလာနိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်။နောက်ပြီးတော့အစိုးရရဲ့ပေါ့လေကျွန်တော်တို့ဒီမူဝါဒဘိုင်းနေမှာလည်းပဲ2018ခုနှစ်အတွဲမှာပြုပြင်လာနိုင်ဖို့လိုအပ်တယ်လို့နော်စွမ်းဆောင်ရည်အားနည်းတဲ့နော်လူပုဂ္ဂိုလ်တွေကိုလည်းအစားထိုးလဲလှယ်ပြီးတော့ဆောင်ရွက်လာနိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်တခုချင်းကြည့်ပြီးတော့ပြောကြပါမယ်ဆိုရင်2019မှာကြီးမားဆုံးအခက်အခဲစိန်ခေါ်မှုတစ်ခုဖြစ်ခဲ့ရတာကတော့ရခိုင်မြောက်ပိုင်းပြဿနာလို့ထင်ပါတယ်။ဆိုတော့အဲ့ဒီပြဿနာနဲ့ပတ်သက်ပြီးတော့ပြောရပါစို့ခုနသဘောတရားအတိုင်းဘယ်လိုကင်တွယ်ရမလဲ
။ဟိုရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးတော့ဒီအစိုးရလွတ်တော်တော့တမတော်ဒီသုံးခုကြားမှာတော့ထိထိရောက်ရောက်ညှိညှိနှိုင်းနှိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒါကိုအခြေခံပြီးတော့ပေါ့လေဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရနဲ့လည်းပဲအထီးရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့ဒီတက်ပို့ပြီးတော့ပေါ့လေအဲကမ္ဘာကုလသမဂ္ဂနဲ့လည်းပဲအထီးရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်ပါတယ်။နောက်အမေရိကန်အပါအဝင်အနောက်အစုနိုင်ငံတွေနောက်ကျွန်တော်တို့ရဲ့အင်ဒီဂျင်းဖြစ်တဲ့တရုတ်ပြည်သူသမ္မတနိုင်ငံတို့နဲ့လည်းပဲအထီးရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့ဒီလိုကြည်ကြည်ပြန်ပြန်ပူးပေါင်းဆောင်ရွက်မှုတွေရဲ့အစလို့ပြောလို့ရတဲ့ကျွန်တော်တို့ပြည်တွင်းမှာရှိတဲ့အစိုးရလွှတ်တော်နဲ့ဒီတက်မတော်၃ရက်ကြားမှာတော့ညှိညှိနှိုင်းနှိုင်းနဲ့ဟန်ချက်ညီညီအထီးထီးရောက်ရောက်ပူးပေါင်းဆောင်ရွက်မှုကတော့အခြေခံအကျဆုံးလိုအပ်ချက်ပဲလို့ကျွန်တော်ကတော့မြင်ပါတယ
်။အဲ့ဒီပြဿနာနဲ့ပတ်သက်လို့မြန်မာပြည်ထဲမှာပဲအစိပ်ပိုင်းတချို့ကအစိုးရကိုကျင်းတဲ့ကြတဲ့ကြားစီခြင်းလို့တမင်လုပ်ပြိုင်လို့သုံးသက်ရလဲစီပေါ့လေအဲ့လိုခက်တာဖြစ်ကောင်းလည်းဖြစ်မယ်တချို့လူတွေကို၌ကလည်းပဲအမျိုးသားရေးဘာသာရေးနည်းနည်းအစွန်းရောက်တဲ့အတွက်သူတို့ရဲ့လူရက်တွေကြောင့်လည်းပဲဒီပြဿနာမှာမြန်မာဘက်ကပုံပြီးနင့်နာစရာကြုံရတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့ဒီလူတွေရဲ့စိတ်ဓာတ်အဲ့လူတွေရဲ့အပြုအမူသူတို့ရဲ့ behavior ကိုကပြောင်းလဲလာနိုင်တဲ့အကြောင်းရှိပါလား
အယူဆအမြင်သဘောထားပြင်းထန်တဲ့လူတွေကတော့ဘယ်ယူဆပေါ့လေနော်ဘယ်အမြင်သဘောထားမှာပဲဖြစ်ဖြစ်ရှိတတ်တဲ့သဘောသဘာဝရှိပါတယ်အဲ့ဒီလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူ့အဖွဲ့အစည်းတွေမှာလည်းပဲအယူဆအမြင်သဘောထားပြင်းထန်တဲ့လူတွေရှိတာပါပဲအဲဒါပေမဲ့အရေးကြီးတာကတော့ဒီတရားဥပဒေစိုးမိုးရေးပေါ့လေကျွန်တော်တို့ rule of law အပိုင်းမှာဖြည်းဖြည်းရောရောနဲ့တရားမျှတတဲ့ဥပဒေနဲ့အညီစီမံခန့်ခွဲနိုင်မယ်ဆောင်ရွက်နိုင်မယ်ဆိုရင်အဲကျွန်တော်အမြင်ကတော့လာမယ့်ဒီ2018ခုနှစ်အတွဲမှာဟိုအမြင်ယူဆသဘောထားပြင်းထန်တဲ့သူတွေရဲ့ဟိုအနေအထားကိုထိန်းချုပ်ဆောင်ရွက်နိုင်မယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့နောက်အကြောင်းအရာတစ်ခုကတော့ပြည်ထောင်စုညီညာရေးကိစ္စဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့2019ဟာညီညာရေးနှစ်ပါညာကြွေးကြော်ပြီးလှုပ်ခတ်တော်လဲပဲထိန်းနိုင်မပေါက်ခဲ့ဘူးလို့ကျွန်တော်မြင်ပါတယ်အဲ့ဒီဟာနဲ့ပတ်သက်လို့ကတော့အဓိကလူတွေပြောရတာတကယ်ပြောရင်တော့တက်မတော်ကသူတို့အမြင်ကတော်တော်လေးတင်းတင်းမာမာဖြစ်နေတယ်ပေါ့လေသူတို့လူချင်းနဲ့ညီညာရေးအတွက်တိုင်းရင်းသားတွေဘက်ကလိုက်လျှောရမယ့်အချက်ကဆိုတော့ဒီလိုအမြင်ရောတပည့်ရင်းသားလက်ခံပါလားအဲ့ဒီဟာကိုကြော်လွှတ်နိုင်မယ့်အခြေအနေရှိပါလားဒီ
2018ခုနှစ်တည်းမှာလုပ်တဲ့ကျွန်တော်တို့ပင်လုံညီလာခံဒုတိယအစည်းအဝေးမှာမြောက်ပိုင်းအဖွဲ့ကိုယ်စားလှယ်တွေဟလာဖွင့်ပွဲနဲ့ကျွန်တော်တို့ညစာစားပွဲကိုတက်ခဲ့တယ်နောက်ပြီးတော့မြောက်ပိုင်းအဖွဲ့ကိုယ်စားလှယ်တွေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ခဲ့တယ်နောက်ညီညာရေးကော်မရှင်နဲ့တွေ့ခဲ့တယ်အဲ့ဒီအခြေအနေတွေကတော့အဲကျွန်တော်အမြင်ပေါ့လေဒီ2000ကျွန်တော်တို့17ခုနှစ်နောက်ပိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဒါတိတာမြင်တာတဲ့တိုးတက်မှုလို့ပြောလို့ရပါတယ်။ဒါပေမဲ့အစိုးရရဲ့ဥဆောင်မှုနဲ့လုပ်ခဲ့တဲ့ဒီ21ရာစုပင်လုံမှာပြည်တော်စုသဘောတူညီချက်အစိပ်ပိုင်းတစ်ကိုလက်မှတ်ရေးထိုးနိုင်ခဲ့တယ်။ဒါပေမဲ့အဲ့ဒီအစိပ်ပိုင်းတစ်မှာဗားတဲ့အချက်လက်အများစုအဓိကပေါ့လေနိုင်ငံရေးကဏ္ဍမှာကြည့်လိုက်မယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဒီအခြေခံမူအခန်းမှာပါတဲ့ပုံမှန်တွေနဲ့တိုက်ရိုက်သွားပြီးတော့ဆက်ဆက်နေတာကိုတွေ့ရပါတယ်။အဲဒီအခါကျတော့ကျွန်တော်ဆိုလိုချင်တဲ့သဘောကတော့ကျွန်တော်တို့နိုင်ငံရဲ့ဟာငြိမ်းချမ်းရေးပြဿနာကိုကင်တွယ်တဲ့နေရာမှာကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုအပြည့်မရှာဘဲနဲ့ဟိုကင်တွယ်ဖြစ်ရှင်းမှုခဲရင်းတယ်လို့ကျွန်တော်ကတော့မြင်ပါတယ်။အဲဒီအခါကျတော့2018ခုနှစ်တည်းမှာငြိမ်းချမ်းရေးကိုအရင်လုပ်မယ်။ပြီးမှဖွဲ့စည်းပုံအခြေခံဥပဒေပြင်မယ်ဆိုတဲ့အတန်နေရာတော်တော်လေးကျေလောင်နေတာကိုတွေ့ရပါတယ်။ဒါဟာတကယ်တမ်းကတော့လက်တွေ့ကြရတဲ့ယူဆမဖြစ်နိုင်ပါဘူး။အဲကျွန်တော်အမြင်ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲနဲ့ဒီပြည်တွင်းငြိမ်းချမ်းရေးအကျက်တဲကိုကျွန်တော်တို့ဂျိုင်းတူဖြည့်ရှင်းနိုင်မှုလိုအပ်ပါတယ်။အဲ့ဒီတစ်ချိန်နဲ့တစ်ပြိုင်နက်တည်းမှာပဲအတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအကျက်တဲကိုလည်းပဲဟိုတစ်ပြိုင်နက်ဖြည့်ရှင်းနိုင်မှုအရေးကြီးပါတယ်။
Okay, you know, see why you see them begin. I will see why you never the bureau. Diga jade or balletna. Who, you need your name, Ubri, whatever, Torale or flexible film, Pimbe like Bilo Sovare. Blouty, do their Muslim era, see why you begin in the Yama.
Chenomi Naroboli, Nanganya, you need your name, Ludi, Doboli, Chenoru, investor friendly to the environment body. Loya Kanya, Zwekure, but when you get the crew, Chenoru Nanganema, a 2 down 9 in the time you. Machine will look at Myanmar. Ubri, the new breed by ma, no palube, la Piyomuri loaded, Piobi Melu. At the Pama, Chono, Chonis and Nepoli, bureaucracy, Yania Giga, Akong Nidi, a Kajado, and Nanganya Yinin Yunan do the duet. She said to Kade and his Hamuri, Chonia, Illusion of Myanmar. Not the Yoshi Wai Lungani, Swamuale, and Dama Myanmara, do Yabari. And now we all. ตะพักกะไอ้ติ๊กซีไว้ลงงานเสร็จเนี่ยจนเราอะเห็นซวยอ่ะอัสสะเสร็จลักษณะมาชื่อดิโครนีซีไว้ลงงานเสร็จนี่แหละเว้ยตลอดยิ้วนิมิกะกะปะตะนี่ในฐานမျိုးดิชื่อนี่ไปอะนี่คาจ้ะรออะนี่ปะตะมูนะคู่หาเอ๋นักงานยายินิ้วเนี่ยดูดิล้วนเล่นตะคู่วนยอกยินิ้วเนี่ยหมู่ตัวกูเอ๋อนอกเสร็จอตาสิอะแค่แค่ชื่อสิเลยไอ้โหลเลยจนเราอ่ะเมียนมาดิจนเราสมมุติไม่กินน่ะตะคู่ก็รอดีเมียนมาနိုင်ငံရဲ့ တဲ့င်းလွတ်လပ်ခွင့်အခြေအနေဘလောက်ထိအလားအလားအပြောင်းလဲစီလာနိုင်ပါသလဲဆော်ဆော်ရုံကစော်ပိုင်းနှစ်တွေကနည်းနည်းတက်ခဲလို့ပြောပြီးတော့တရိပ်ပြခဲ့ရဆိုကြပါစို့အခုနောက်ပိုင်းမှာပြန်ပြီးအဖမ်းစီးပြီးပုံများလာတယ်ဆိုတော့လူတိုင်းကြီးတွေ့နေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီဟာကတော့2080ပေါ့လေကျွန်တော်ကျင်တာကဒီအစိုးရအနေနဲ့ပေါ့လေနော်ဒီသူ့ရဲ့အမြင်သဘောထားမူဝါဒက ကျွန်တော်တို့ရှင်းပြပြရတယ်ဟိုရပ်ဖက်အဖွဲ့အစည်းတွေကိုသူကတော့ထွားလို့မိကြတွေပေါ့ပြဿနာရှာတဲ့လူတွေလို့မြင်နေတဲ့ဘက်မှာအားတာနေတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်တကယ်တမ်းကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲဆိုရင်နော်စရုပ်ထားမန်တိုင်ဖြစ်တဲ့ကျွန်တော်တို့သတင်းမီဒီယာတွေနောက်ပြင်ဆင်မှမန်တိုင်လို့ပြောနေတဲ့ရပ်ဖက်အဖွဲ့အစည်းတွေရဲ့အခန့်
ဒီဗိုက်တာစတင်းဌာနကကျွန်တော်တို့သတင်းတော်နှစ်ယောက်ကိုဟာဒီဖန်စီချိန်သိမ်းပြီးတော့ဂျုံတင်မှုဆောင်ရွက်နေတယ်အဲ့ဒီလိုအနေထားတွေဟာဒါကျွန်တော်တို့2008နဲ့2010အကူမှာကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုတိုက်ရိုက်အစိုးသဘောထိခိုက်တဲ့အခြေလမ်းတွေဖြစ်နေတာကိုတွေ့ရပါတယ်အဲ့ဒီအခါကျတော့ဒါမဲ့2008အတွင်းမှာကျွန်တော်အမြင်အားဖြင့်တော့ဒီအစိုးရရောနောက်လွှတ်တော်တွေရောတော့တမရောဒီသတ အခုမြို့နိုင်မှုလိုအပ်တယ်လို့မြင်ပါတယ်အဲဥပမာအဖြစ်ပေါ့လေကျွန်တော်တို့ဒီလွတ်တော်တွေမှာတော့သတင်းရယူနေတဲ့သတင်းတော့တွေဆိုရင်ဟုတ်လားကျွန်တော်တို့ဟိုပထမအကြိမ်လွတ်တော်ကာလကလေးကဟိုသတင်းငန်းကနေသတင်းရယူခွင့်ကိုပိတ်ပင်ခံရတာဟာဒီနေ့ဒီအချိန်ထိပဲအဲ့တော့2021ရွေးကောက်ပွဲလွန်မှာအစိုးရတည်တည်လွတ်တော်တည်တည်ပေါ်လာတယ်တို့တော့လည်းပဲသတင်းမီဒီယာသမားတွေပေါ်မှာဆက်ဆံနေပုံစံဟာ
Ari Kajaro, Dichini, who Matasas Kune Duema, no, who Tiria Yone, Ponta Bido, Julian Daimu, Gigi de Lucianoro Mima.
ဥတော်ဇန်တားရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်မြန်မာရှင်ဒီခုဒီခါမှာတော့ဒီစနေနေ့ည7:00လိုက်စမှာပါရီဆွေးနွေးဖို့ရှိတယ်ဆိုတာကိုကြည့်ကြအောင်ပါ။ဒေါက်တာရှင်မြန်မာရှင်2018ပြည့်စမှာပဲရန်ကုန်မြို့နယ်မှာလူငယ်တအူးကိုအုပ်စုနဲ့ရရကနေသိဆုံးခဲ့တဲ့အဖြစ်နဲ့ကြုံရရပါတယ်။ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘယ်လော တိုက်ရိုက်သေးလားအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့သောရရှင်တွေရဲ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်ရှိတဲ့ကကြိုဆိုပါရစေ
။သောတာရှင်နေနေ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းမြန်လာကြဖို့ကလည်းထမံဖိတ်ခေါ်လိုက်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်နေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုခါမှာတော့အပတ်စဉ်အားကစားခဏကိုတင်ဆက်ပေးကြပါမယ်။ကိုရနိုင်တင်ဆက်ထားကိုနားဆင်ပါရှင
်။အမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့2019အမေရိကန်ဂျူနီယာလူငယ်ခေါင်းသီးပြိုင်ပွဲမှာတော့မြန်မာနိုင်ငံကကိုဟိန်းစီသူကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်သူဟာလူငယ်ပြိုင်ပွဲတွေမှာကမ္ဘာအဆင့်တက်လဲဖြစ်သွားပါတယ်။သူအနေနဲ့ဒီပြိုင်ပွဲအနိုင်ရဖို့နဲ့ကမ္ဘာအဆင့်တက်ဖြစ်လာဖို့အတွက်ဘယ်လိုတွေလက်ကျင့်ပြင်ဆင်ခဲ့လဲဆိုတာတွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းကြည့်ထားပါတယ်။အရင်ဆုံးကျွန်တော်သိကြတာကကိုဟိစီသူဘယ်အရွယ်အစပြီးတော့ခေါင်းသီးကစားတာလဲ။
ကောကျွန်တော်ခေါင်းကြီးကိုကျွန်တော်လေးနှစ်သားတည်းကျွန်တော်စကားပြောတာဟုတ်ဒါနဲ့ကျွန်တော်ခေါင်းကြီးကိုနှစ်တိုင်းအဲဒီဟို PPC စလေ့ကျင်တာတော့ကျွန်တော်ရှင်းနေတာမှာကျွန်တော်စလေ့ကျင်တာ
ဆိုတော့ငငယ်ရရောဘသူကတင်ပေးလဲမိသားစုထဲမှာရောခေါင်းကြီးရိုက်တဲ့လူရှိလား
ရှိရကျွန်တော်အဖေရငငယ်လေးခေါင်းကြီးရတော့ကျွန်တော်ခေါင်းကွန်းလိုက်လိုက်ပါဟုတ်အ
ဲဒီပြိုင်ပွဲဝင်ပြတဲ့အခြေအနေလေးကိုလည်းပြောပြပါလားဘလို့ကနေဘလို့ဒီပြိုင်ပွဲကိုဝင်ပြတာလဲဆိုတဲ့ဥစ္စာလေး
ဟုတ်ပါကျွန်တော်ဒီဂိမ်းမွဲကိုကျွန်တော်မနစ်ကလည်းကျွန်တော်ဒီဂိမ်းမွဲကိုလာခဲ့ပါကျွန်တော်မနစ်ကတော့ဒီဂိမ်းမွဲကိုကျွန်တော်ဒုတိယဆုရခဲ့ပါဟိုပြီးတော့ကျွန်တော်ဟိုဝေါ်ဂျူနီယာရန်ကင်းလည်းနည်းနည်းတက်တော့ဟိုဒီဩဂတ်စ်ကတော့လည်းကျွန်တော်ဂျာမနီရဲ့တော့ရဲ့ပြီးတော့ကျွန်တော်ရန်ကင်းနည်းနည်းတက်သွားတော့အဲဒီဘွဲ20ဟိုနောက်ဆုံးဝဲဖြစ်တဲ့ဆက်ကျွန်တော်အဲဒီကြီးရဲ့ဘွဲတစ်ဘွဲဖြစ်တော့အဲကြောင့်ဟိုဝေါ်ဂျူနီယာနံပါတ်1ဖြစ်နေတော့အဲကျွန်တော်ဒီဘွဲလာခဲ့တာပေါ့
အဲ့တော့ဒီပွဲအတွက်ကိုရောဘယ်လောက်ထိပြင်ဆင်မှုတွေလုပ်ခဲ့ရလဲ
အခုလုပ်ခဲ့ရတယ်ဟိုတလားလောက်ကြိုပြီးတော့ဟိုရန်ကုန်မှာလည်းပြဿနာလေးဖြစ်ပြီးတော့ပြီးတော့ဒီ US ကိုနှစ်ပတ်လောက်ကြိုလာပြီးတော့ဒီမှာအနေထိုင်နေပါညီဝအောင်ပြီးတော့ကြိုလေ့ကျင့်တာပြီးတော့
လေ့ကျင့်တာနဲ့ပတ်သက်ပြီးတော့နည်းနည်းလေးအသေးစိတ်လေးရှင်းပြပါလားဘယ်လောက်ထိလေ့ကျင့်ခဲ့လဲဆိုတာ
ကျွန်တော်ကရန်ကုန်မှာဟိုဝါဒီယိုအိုဒီပေါ်တဲ့ကျွန်တော်ပက်တဲ့ကိုနေတိုင်းရဲ့တူတော့မနေ့ကနေဟိုညတိကျော်နေတိုင်းရဲ့ကျွန်တော်ဒီပွဲအေးကြီးတယ်ဆိုတော့ပြီးတော့ဒီရောက်တော့လေအမေရိကရောက်တော့လေကျွန်တော်အဲ့ဟိုကျွန်တော်ရောက်တော့ကျွန်တော် online လို့မှာရင်းနေတော့ online လို့မှာနေတော့ online လို့မှာနေတိုင်းအဲ့ဟို champion ဖြစ်သွားပြီးတော့လေနေတိုင်းပက်တဲ့ဒီပွဲတော့ဟိုစင်မှာပေါ့လေဒီမှာလည်းမေးအောင်လေအားကြအောင်လေအဲ့မှာလေ့ကျင့်တာပေါ့
ဒီပွဲကိုကိုဟိန်းစီသူကပြီးရတဲ့တော့ဒုတိယရတယ်အခုနှစ်မှာဒီချန်ပီယံဖြစ်လိုက်တဲ့အပေါ်မှာရောအဲစိတ်ထဲမှာဘယ်လိုဖြစ်မိလဲ
အာဒါဒီတော့ကွယ်ဟိုဘာပြောတာဝန်တာလို့ပြောဆိုဟိုချန်ပီယံဖြစ်တယ်မကဘူးကွယ်ဟိုဟူဝေါ့ဒူနီယာရန်ကင်းမှာနံပါတ်1အထိဆက်သွားဆိုဘာပြောကွယ်ဟိုကိုတခုအကောင့်ပစ်ဖြစ်သွားဆိုဒီလိုမျိုးဖြစ်ဖို့လဲကျွန်တော်တော်တော်ကြိုးစားရပါတယ်အဲဟိုတလားတော့ကြိုပြီးရောလေ
ဆိုတော့ဒီနိုင်ငံတကာပြိုင်ပွဲတွေကိုရောဘယ်လောက်ခရဲကစပြီးတော့ဝင်ပြိုင်ဖြစ်တာလဲ
ကျွန်တော်ဒီနိုင်ငံတကာပြိုင်ပွဲကကျွန်တော်10နှစ်သားလဲကျွန်တော်စပြီးရကျွန်တော်ဟိုထိုင်းလန်ကိုထပ်ပြီးကျွန်တော်စပယ်လို့ပိုအားစီးထားတာလေ
ဆိုတော့ဒီပွဲကနေရောဒီပွဲမှာရောဘလို့စိန်ခေါ်မှုတွေဘလို့အတွေ့အကြုံတွေရခဲ့လဲ
ဒီပွဲကဟိုဒီပွဲမှာကျွန်တော်တို့တကယ်ပါဆိုတာဟို weather ဟောကဟို weather လည်းတားကြီးတော့လေ40 degree Fahrenheit လောက်ပဲရှိရတယ်ကျွန်တော်တို့ပါပြီးတော့ကျွန်တော်တို့နိုင်ငံနဲ့ကြာတော့ဟိုဟာရာသီကတော့ non different တားဖြစ်တော့မှာပြီအဲ့ဒါတော့ဒီမှာတား challenge ဖြစ်ခဲ့တော့ပေါ့ပြီးတော့ဒီက player တွေကဦးလာတဲ့ player ရဲ့ Europe ဘက်က player တွေရောကျွန်တော်တို့ကျန်ရတာလို့ Sweden National Team တွေပါလို့လာကြပါ
တော့တွေ့တယ်နိုင်ငံတွေတော်တော်များများကဒီ Europe ဘက်ကလည်းလာပြီးပြိုင်ကြတယ်ဆိုနိုင်ငံစုစုပေါင်းဒီဘလောက်လောက်ရှိလဲပြီးတော့ပြိုင်ပွဲဝင်တဲ့ဒီကစားသမားကရောဘလောက်လောက်ရှိလဲ
အာနိုင်ငံကဟိုအားလုံးပေါင်းနိုင်ငံ20လောက်ရှိရဲ့ဟိုပြိုင်ပွဲဝင်အားကစားသမား
Okay,
okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay.
Okay, okay. Okay, okay. Okay, okay. Okay,
okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay,
okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay. Okay, okay.
โอ้ตะแกโปรเฟสชันนอลกาวเปี่ยวเปี่ยวมั้ยจนจูซ่ามาเนาะเออจนจีมันจะอ่ะครับตัวโปรเฟสชันนอลที่เจซากาวดีกะซาตะมาเตี่ยวอภิเนี่ยเสร็จปิ๊ดยัดตีตั้วโบเลยยีมันท่าได้ป่ะโอเคครับแล้วกาวดีที่กะซาตะมาฤดิแรกก็ยอโกบดุเบกะซาตะมาฤดิกูอาจารย์กูตะโบจ่าได้ตัวเนี่ยบดุฤดิเลยอะเย็นเนาะกูอยู่ไทเกอร์วูดรูปอ่ะเนาะจนตากู အိမ်မှာလိုအဲ့လိုဗီဒီယိုရိုက်ကြည့်တာဘယ်မှာလဲအဲ့လိုကောင်းအိမ်မှာလိုဗီဒီယိုရိုက်ကြည့်တာဘယ်မှာလဲအဲ့လိုကောင်းရောအခုရောရှိသေးလားအခုတော့သိနေရှိရောဟုတ်ဘူးကျွန်တော်တိုက်ခတ်ဖို့ပဲအကြောက်ရအောင်အခုရောအခုရောရှိသေးလားအခုတော့သိနေရှိရောဟုတ်ဘူးကျွန်တော်တိုက်ခတ်ဖို့ပဲဆိုတော့ဟုတ်ပြီအဲ့တော့ဒီဟိုကိုဟင်းစီသူလိုပဲဒီမြန်မာနိုင်ငံကဒီကောက်ကြီးကိုဟိုကြိုက်တယ်ကောက်က
ကမ္ဘာနံပါတ်၁ကစားသမားဖြစ်သွားပြီဆိုတော့ဒီလူငယ်ကစားသမားတွေကိုရောဘာဘယ်လိုအကြံပေးခြင်းလဲဘာများပြောခြင်းလဲ
ဟာဟိုကိုဒီကောက်ဒီအားကစားဆိုတာဟိုကိုလက်ကျင့်မှပြရတာပါဟိုဟာဟိုလက်ကျင့်ပါဆိုအကုန်ဖြစ်နိုင်ပါတယ်ကွအဲ့ဒါကိုကျွန်တော်တခုမှရတာပေးလိုက်ပတ်တည်းရပါ
နိုင်ငံကလူငယ်ကောက်တီးတိုင်ပွဲတွေမှာကမ္ဘာအဆင့်တစ်ဖြစ်လာခဲ့တဲ့မြန်မာနိုင်ငံကကိုဟိန်းစီသူအနေနဲ့အောင်မြင်မှုတွေဒီထက်မကရရှိပြီးတော့နိုင်ငံကုံဆောင်နိုင်ပါစေလို့ဆန္ဒပြုရင်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲသုံးသပ်လိုက်ပါခင်ဗျာ
။ Green Line ဆက်ထားတဲ့ပတ်စံအားကစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ View ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့သိသရှင်းတောင်းခြင်းနဲ့ဆိုရင်တော့ View ရဲ့ email လိပ်စာဖြစ်တဲ့ burmese@viewingnews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။ခရောနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေချုပ်ကိုကိုအောင်ဦးကကြီးညာပေးပါမယ်ရှင
်။ယူအန်နိုင်ငံမှာဆူရဆန့်ကျင်ဆန္ဒပြပွဲတွေရဲတံချာပေါ်ပေါက်ခဲ့ပြီးတဲ့နောက်ဆူရကိုထောက်ခံသူထောင်ထောင်ချီပြည်နိုင်ငံနဲ့ဆန္ဒပြခဲ့တဲ့အကြောင်းနိုင်ငံပိုင်သတင်းတွေကဖော်ပြနေကြမှာပဲ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ UN ပြည်သူ့အာခပေးထောက်ခံမယ်အကြောင်းဒီကနေ့ပဲကတိပြုပြောဆိုလိုက်ပါတယ်။ဖော်ပြတဲ့ဆူရကိုဆန့်ကျင်အောင်ကြွနေတဲ့လူလူအတွက်တင့်တော်တဲ့အချိန်မှာအမေရိကန်ကကြီးမားတဲ့ထောက်ပံ့မှုတွေပေးရတာတွေ့ရမှာဖြစ်ကြောင်းလည်း Twitter လူမှုကွန်ရက်မှာမှတ်ချက်ပေးပြောဆိုခဲ့တာပါ။တင်မမှုရဲ့နည်းနဲ့ချီကြီးထွားနေတဲ့တောင်နဲ့မြောက်ကိုရီးယားတို့ကြားဆက်ဆံရေးတွေထိုးတက်အောင်ကြိုးပမ်းရမှာထူးခြားတဲ့လက္ခဏာတစ်ခုဖြစ်နိုင်ငံငယ်ဆက်ကဆက်သွယ်ရေးလမ်းကြောင်းကိုဒီကနေ့ပဲပြန်လည်ဖွင့်လှစ်လိုက်ပါတယ်။နိုင်ငံခြားပိုင်းခြားထားတဲ့စစ်မဲဆုံးဒေသကပန်မုံချုံနည်းဆက်ကြီးရွာချီဆိုင်မြောက်ကိုရီးယားတောင်ဝင်ရှိသူတွေကတိတိဆက်သွယ်ရေးတယ်ဖုန်းလိုင်းကတဆင့်ဆက်သွယ်ခေါ်ယူခဲ့တာဖြစ်တဲ့အကြောင်းတောင်ကိုရီးယားရာရှိတွေကပြောဆိုခဲ့ကြတာပါ။ငွေကြေးထောက်ပံ့တွေကိုဖြတ်တတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်ပြောဆိုပြီးပါလက်စတိုင်းတွေပေါ်အချက်ကန်လို့မရတဲ့အကြောင်းပါလက်စတိုင်းအစ်မြင့်တောင်ဝင်ရှိသူတူကဒီနေ့ပဲပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့အမေရိကန်ဒေါ်လာသန်းပေါင်းရန်နဲ့ချီနှစ်စဉ်ထောက်ပံ့နေပေမဲ့ပါလက်စတိုင်းတွေရဲ့ကျေးဇူးမသိတတ်သလိုလေးစားမှုလည်းမရှိတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ကြပါ။ပါလက်စတိုင်းတောင်ဝင်ရှိသူဟန်နာအရှရာဝီကတော့သမ္မတထရန့်ရဲ့တောင်ဝင်မဲ့တဲ့လိုရတဲ့အကြောင်းပေါ်ပေါက်လာတဲ့အကျိုးဆက်တွေအတွက်ပါလက်စတိုင်းတွေကိုအပြစ်ပုံချနေတယ်လို့ပြောဆိုလိုက်ပါတယ်။ကင်ညာရဲတပ်ဖွဲ့ဝင်တွေစီးနင်းလာတဲ့ကာဒစင်ကိုအစ္စလာမ်အစိုးရအဲရှာဘက်ဖွဲ့ဝင်တွေကဒီကနေ့ဗုဒ္ဓနေ့မှာတက်ခတ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးသွားပါတယ်။ဆိုမာလီယာနယ်စပ်နီးကင်ညာနိုင်ငံမြောက်ပိုင်းမန်ထရာပြည်နယ်ကိုခီးထွက်လာတဲ့အရန်တပ်ဖွဲ့ဝင်3ဦးနဲ့အကြီးအကဲရှင်တို့သေဆုံးခဲ့တာဖြစ်ကြောင်းတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ
်။တရင်ကြီးချုပ်ကိုကွန်လင်ဦးကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်ချန်ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။View America တာမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခန့်အထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေလည်းဓာတ်ရိုက်ဖမ်းယူနိုင်နေပါတယ်။ View ကိုနားဆင်လို့အားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တောသားရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice.